Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VO American တန်ရဲ့2024ခုနှစ်ဇွန်လ13ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ line meter 1925 32တို့အပြင်အခုစနေတနင်္ဂနွေမှာ line lab meter 190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ဒါအပြင် VO ရဲ့ website facebook နဲ့ youtube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းစနားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ israel hamas စစ်ပွဲ69ရက်ကြာလာတဲ့အထိ israel ကပါလက်စတိုင်းဒေသကိုထိုးစစ်ဆင်တိုက်ခတ်နေစေဖြစ်ပါတယ်။ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာလက်ရှိအာဏာရပါတီကိုယ်စားလှယ်လောင်းအနိုင်ရသွားပါတယ်။ယာယီအပြည့်ရရေးသဘောတူထားတဲ့ရှမ်းမြောက်က TNL တပ်တွေကိုစစ်ကောင်စီတပ်တွေကဒီကနေ့တိုက်ခိုက်ခဲ့ပါတယ်။ဒီသတင်းနဲ့အပါအဝင်တခြားထိတိုင်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးပါမှာခင်ဗျာ
။ဟုတ်ကဲ့ပါကိုဇော်ဝင်းလိုက်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်ထိုင်ဝမ်ရွေးကောက်ပွဲထူးခြားခဲ့မှုကိုမဲပေးခဲ့တဲ့ထိုင်ဝမ်ရောက်မြန်မာလူငယ်အတူကအခုလိုရှင်းပြပါတယ်။
အတိုင်းဆိုရင်မဲပေးတာလူကြီးပိုင်းတော့ပဲစိတ်ဝင်စားကြတယ်ဆိုပေမဲ့ဟိုဒီနောက်ပိုင်းမှာဆိုရင်လူငယ်တွေတော်တော်များများဟောအချင်းချင်းပေါ့နော်မဲထည့်ဖို့ဥမာမနေ့ကဆိုရင်လည်းမဲထည့်ဖို့မမေ့ကြဖို့ဒီလိုမျိုး social media မှာလှမ်းပြီးတတိပေးတာတို့ဘာလို့အဲ့ဒီပေးကြရလဲခင်ဗျာ
ပြီးမှာတော့စနေညပတ်စင်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနဲ့ဥရုယာဒီနဲ့အနာဂတ်စီစဉ်တွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တင်တွေကိုကိုစော်ဝင်လိုက်လည်းပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
။ Israel ကပါလက်စတိုင်းဒေသမှာစာနာမှုဆိုင်ရာအကူအညီတွေအရေးပေါ်လိုအပ်နေပြီးဆက်သွယ်ရေးပြတ်တောက်နေတဲ့အချိန်မှာပဲဂါဇာကိုဒီကနေ့စနေနေ့မှာပုံကျဲတိုက်ခိုက်မှုတွေထပ်မံပြုလုပ်ခဲ့ပါတယ် Israel Hamas အကြမ်းကစစ်ပွဲဟာ69ရက်ကြာမြင့်လာချိန်မှာပဲ Israel ကအခုလိုတိုက်ခိုက်မှုတွေဆက်ပြုလုပ်နေတာပါ။ပလန်နီအတွင်းဖြတ်တန်းသွားလာနေတဲ့ကုန်တင်သင်္ဘောတွေကိုတိုက်ခိုက်နေတဲ့ Hamas ကိုထောက်ခံတဲ့ယမန်အခြေစိုက်ဟူသီသဘုံအဖွဲ့ကို American နဲ့ Britain တို့ကကြာတာပရိနဲ့ဒီကနေ့စနေနေ့တွေမှာတိုက်ခိုက်ခဲ့တာကြောင့် Israel Hamas စစ်ပွဲဟာဒေသရင်းတခြားနိုင်ငံတွေကိုပါကူးစက်လာမလားဆိုတဲ့စိုးရိမ်စရာတွေလည်းထွက်ပေါ်နေပါတယ်။ဒီကနေ့မနေ့ပိုင်းမှာဘုံကျဲတိုက်ခိုက်မှုတွေရှိခဲ့သလို Gaza ကမ်းမြောင်မြောက်ပိုင်းကနေထွက်ပြေးလာကြတဲ့ Palestine တွေအများစုခိုလုံနေတဲ့ခန်ယူနစ်နဲ့ရာဖာမျိုးနှမျိုးအကြားကိုအစ္စရေးကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တယ်လို့အဲ့ဒီဒေသမှာရှိနေတဲ့ AFP သတင်းတောက်ကပြောပါတယ်ဒီတော့တွင်အစ္စရေးနဲ့ဟာမတ်စ်အကြားဖြစ်ပေါ်နေတဲ့စစ်ပွဲ69ရက်ကြာလာချိန်မှာပါလက်စတိုင်းသေဆုံးသူ2400နီးပါးရှိလာပြီဖြစ်တဲ့အကြောင်းဟာမတ်စ်တို့ရဲ့ကျန်းမာရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်ခင်ဗျာ
ယူကရိန်းဘက်မှာလည်းရုရှားကလေကြောင်းကနေတိုးပြီးတိုက်ခိုက်လာတယ်လို့ယူကရိန်းဘက်ကထုတ်ပြောလိုက်ပါတယ်ယူကရိန်းကလေကြောင်းကာကွယ်ရေးအတွက်အကူအညီတွေတောင်းခံနေချိန်မှာပဲရုရှားကမနေ့တောက်ကြညမှာယူကရိန်းကိုဒါဇင်နဲ့ခြေတဲ့လေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းလေတပ်ကဒီနေ့စနေနေ့မှာပြောလိုက်တာပါရုရှားကပယ်ထိန်တပ်ဒုံးကျည်တွေလေရင်ပစ်ဒုံးကျည်တွေနဲ့အဝေးထိန်ဒရုန်းယာဉ်စုစုပေါင်း40နဲ့တိုက်ခိုက်ခဲ့တာမှာ၈ခုကိုသူတို့ဘက်ကပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းဘက်ကပြောထားပါတယ်ရုရှားကပြစ်လိုက်တဲ့ဒုံးကျည်20လောက်ကတော့ပြင်မှတ်ကိုမရောက်ပဲပြတ်ကျသွားခဲ့လို့လည်းယူကရိန်းကဆက်ပြောခဲ့ပါသေးတယ်။ဒီဒုံးကျည်တွေဟာပြင်မှတ်ကိုမရောက်တာသာဖြစ်ပြီးပြင်မှတ်ကိုမရောက်ခင်ချိုတင်ပောက်ကွဲတာလားဒါမှမဟုတ်ပြတ်ကျတာလားဆိုတာကိုတော့သူတို့အနေနဲ့အတိအကျမသိရသေးဘူးလို့ဆိုပါတယ်။ဒီတော့တွင်ရုရှားရဲ့ကြီးကျော်စစ်ကိုတွန်းလှန်တိုက်ခတ်နေတဲ့ယူကရိန်းကိုထောက်ခံတဲ့အနေနဲ့ပြင်သစ်နိုင်ငံခြားရေးဝန်ကြီးအသစ်စတက်ဖင်းဆဂျွန်ဟာဒီနေ့မြို့တော်ကီဖ်ကိုရောက်ရှိသွားပါတယ်ခင်ဗျာ။
ထိုင်ဝမ်ကျွန်းမှာဒီကနေ့ကျင်းပတဲ့သမ္မတနဲ့လွတ်တော်ရွေးကောက်ပွဲတွေမှာလက်ရှိအာဏာရ DPP ပါတီကသမ္မတဝင်ရွေးသူဝီလျံလိုင်ချင်းတဲကတရုတ်ရဲ့ချင်းချောက်နောက်ရှက်မှုတွေကနေကာကွယ်သွားမှာဖြစ်တယ်လို့ကတိပြုလိုက်ပါတယ်။ထိုင်ဝမ်ကျွန်းငင်းချမ်းတည်ငြိမ်ရေးအတွက်ကြီးလေးတဲ့တာဝန်တွေကိုသူထမ်းဆောင်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲရလဒ်ထွက်လာပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ထိုင်ဝမ်ကျွန်းကိုတည်ကြလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ဖို့လိုလားတဲ့ DPP ပါတီက၃ချိန်ဆက်တိုက်သမ္မတရွေးကောက်ပွဲမှာအနိုင်ရတာဖြစ်တာမို့တမိုင်းတွင်သွားပါတယ်။ DPP ပါတီလက်ရှိဒုဥက္ကဋ္ဌဖြစ်တဲ့ဝီလျံလိုင်ချင်းတဲကမဲ40.200ခန့်နှုန်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိဖို့လိုလားတဲ့အဓိကအတိုက်ခံကွန်မန်ဒန် KMT ပါတီသမ္မတလောင်းဟူယူရီက 33.400 ခန့်နှုန်းပဲရရှိခဲ့ပါတယ်ဒီရွေးကောက်ပွဲမှာသူရှုံးနေသွားပြီဆိုတာကိုဟူယူရီကလက်ခံ ကြီးညာခဲ့ပါတယ်။လန်ချင်းတဲဟာအနေရှိတဲ့ခွဲထွေသမားဖြစ်တယ်လို့တရုတ်ပြည်မကြီးကပြောကြားပြီးသူ့ကိုမဲမထက်ဖို့ရွေးကောက်ပွဲမတိုင်ခင်ကတိုက်တွန်းမှုမျိုးစုံပြုလုပ်ခဲ့ပါတယ်ခင်ဗျာ
။ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်အမေရိကန်တန်ခါနေတဲ့နေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ညီတော်မဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီအကြာယာယီအပြည့်ရဖို့ဇန်နဝါရီလ17ရက်နေ့ညကသဘောတူခဲ့ကြပေမဲ့ကြောင်မဲမြို့နယ်က TNLA တအောင်တပ်မဟာနှစ်တီရှိယာကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ TNLA တို့အကြားဒီကနေ့ဇန်နဝါရီလ23ရက်နေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ကပြောပါတယ်။ကြောင်မဲမြို့မှာရှိတဲ့စစ်ကောင်စီ901 902စခန်းကတပ်ဖွဲ့ဝင်တွေအလုံးအရင်းနဲ့ TNLA စခန်းရှိရာညဉ့်ညံရေးကုန်းကိုလာရောက်ထိုးစစ်ဆင်တာကြောင့်နှစ်နာရီလောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ PSLF TNLA ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ်
။ဒီနေ့9/18ကနေ17/18စစ်ကောင်စီဘက်ကဒီကျောင်းမဲမြို့ဘက်မှာအင်အားလုံးရင်းသုံးပြီးတော့မှတရားလို့ရှိလာပြီးညီကိုကိုလာရောက်ပြီးတော့မှသူစစ်စစ်တိုက်ခိုက်ခဲ့တဲ့နာရီအတွင်းမှာတိုက်ပွဲပြင်းထန်ပြီးတော့မှစစ်ကောင်စီဘက်ရဲ့လက်နက်ကြီးရနဲ့ဒီဒေတာခိုင်ရဲ့လုံခြုံရေးအကြောင်းကိုကျွန်တော်တို့ခိတပြန်နောက်ဆုတ်ပေးရတဲ့သဘောမျိုးရှိတယ
်။ဒါဟာယာယီအပြစ်ရက်ဆဲရေးသဘောတူညီချက်ကိုစစ်ကောင်စီတပ်ကပေါ်ပေါ်တင်တင်ချိုးဖောက်ပြီးအပြစ်ခတ်ရက်ဆဲရေးစာချုပ်ကိုစစ်ကောင်စီဘက်ကဒုတိယတင်ချိုးဖောက်ခြင်းဖြစ်တယ်လို့လည်းတရားနယ်လေးကထုတ်ပြန်တဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်။အလားတူပဲရှမ်းမြောက်ဒေသတီဘောလာရှိုနဲ့မန္တလေးတိုင်းအတွင်းကမိုးကုတ်မြို့တို့ကိုစစ်ကောင်စီဘက်ကတောက်ကြနေကရောဒီကနေ့စနေနေ့မှာပါလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းတရားနယ်လေးကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ2ရက်မနေ့နေ့လယ်ပိုင်းကတော့တိုက်ပွဲဖြစ်ပွားခြင်းမရှိဘဲရှမ်းမြောက်မိုးမိတ်မြို့နယ်အုံကျော်ရွာသစ်နယ်ရွာဟောင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်လင်မယားနှစ်ယောက်သေဆုံးပြီးတော့နောက်ထပ်အမျိုးသမီး3ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသရင်းသတင်းတင်ကိုဖော်ပြနေတဲ့ရွှေဖြည်မြေသတင်းဌာနကဒေသခံတွေရဲ့ပြောဆိုချက်ကိုကိုးကားဖော်ပြထားပါတယ်ခင်ဗျာ
ဒီရှမ်းမြောက်ဒေသကပဲတရုတ်နယ်ဆက်လောက်ကိုင်းမှာပိတ်မိနေခဲ့တဲ့ထိုင်း900ကျော်ကိုအချိန်မီကယ်တင်ထုတ်ပြန်နိုင်ခဲ့တယ်လို့ထိုင်းကပြောလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းမြို့ကို MNDA ကိုကန့်တပ်ဖွဲ့တွေဇန်နဝါရီလ4ရက်နေ့ကအပိပိုင်မသိမ်းပိုက်ခင်အထိအဲ့ဒီမှာပိတ်မိနေတဲ့ထိုင်းနိုင်ငံသား949ဦးလုံးကိုအချိန်မီကယ်ထုတ်ပြန်နိုင်ခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဌာနကပြောလိုက်တာပါ။လက်ရှိလောက်ကိုင်းမြို့မှာထိုင်းနိုင်ငံသားတယောက်မှရှိမနေတော့ဘူးလို့လည်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနပြောကွင်းရကန်ချနာပတရာချိုကမနေ့ဇန်နဝါရီ12ရက်နေ့မှာပြုလုပ်တဲ့အပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောဆိုခဲ့ပါတယ်။လောက်ကိုင်းနဲ့အနီးပတ်ဝန်းကျင်မြို့တွေမှာထိုင်းနိုင်ငံသားတွေကြံသေးသလားတကယ်လို့ကြံသေးရင်လည်းကယ်တင်ဖို့ထိုင်းနိုင်ငံအနေနဲ့ဆောင်ရွက်နေတယ်လို့ပြောခဲ့ပါသေးတယ်ခင်ဗျာ။ဖီယိုအမေရိကန်တန်ရဲ့ဇန်နဝါရီလ13ရက်စနေညအထူးခြားဆုံးသတင်းတွေကိုကိုစောဝန်လိုင်းနဲ့ကျွန်တော်ပြပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါမဲဆန္ဒရှင်လူငယ်တွေအလေးထားတဲ့တိုင်ဝမ်ရွေးကောက်ပွဲအကြောင်းပါတိကျလွတ်လပ်တဲ့တိုင်ဝမ်ကျွန်းအနာဂတ်ပြောင်းလဲသွားတဲ့အထိသက်ရောက်မှုတွေရှိနိုင်တယ်လို့ပြောနေကြတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရ DPP ပါတီကဝီလျံလိုက်ချင်တဲအနိုင်ရသွားပြပြီတရုတ်ပြည်မကြီးကဖီအားရီကြားကမက်ဆန္ဒရှင်တွေဘလို့ဆုံးဖြတ်မဲ့ပေးခဲ့ကြပါလဲကိုယ်တိုင်မဲ့ပေးခဲ့တဲ့ Radio Taiwan International သတင်းဌာနမြန်မာပိုင်းအစီအစဉ်ကကို Thomas Chen ကိုမဆုမြတ်မွန်က Zoom ကဆက်သွယ်ပြီးမေးထားပါတယ်ခင်ဗျာ
ခါတိုင်းမဲပေးထားတဲ့စာရင်တော့ဒီတစ်ခေါက်မဲပေးတာကြာပို့ပြီးထူးခြားတာလူငယ်တွေတော်တော်များများထွက်လာတယ်ပုံမှန်ဆိုရင်တော့အရင်ပြီးခဲ့တဲ့အခေါက်တွေရတဲ့စာရင်လူငယ်တွေပုံများလာတယ်ပြီးဝိုင်းလူငယ်တွေကပို့ပြီးတက်ကြွလာတာတွေ့ရတယ်ခင်ဗျပုံမှန်အပြင်ဆိုရင်တော့တချို့လူဆိုရင်တော့ဟိုမှာမဲယုံပိတ်ခန်းကြီးမှာအရင်ခါတိုင်းနေဆိုအဲ့လိုအချိန်မှာသွားကြလာရှိတယ်ဒါပေမဲ့ဒီတစ်ခေါက်မှာဆိုမနေ့အစောရေ၈နာရီလောက်ထိရထားပြီးတော့လူတွေအဲ့ဒီကိုရောက်ပြီးတန်းစီနေကြပြီးဆိုတော့လူတန်းစီတာတော်တော်ကြာတယ်ခင်ဗျပုံမှန်အပြင်45မိနစ်တော့တော့ကြာစီရတယ်45မိနစ်တနားရောစီရတယ်ခင်ဗျဟုတ်
ဆိုတော့ဒီတစ်ခေါက်ရွေးကောက်ပွဲကကိုသောမဆက်တွေ့တာဘယ်နှချိန်မြောက်မဲပေးတဲ့ရွေးကောက်ပွဲလို့ပြောလို့ရလဲ
ဒီတစ်ခေါက်ဆိုရင်တော့ကျွန်တော်3ချိန်မြောက်လို့တော့ပြောလို့ရတယ်ခင်ဗျ3ချိန်မြောက
်ဟုတ်ဆိုတော့3ချိန်မြောက်ရွေးကောက်ပွဲမှာဒီတစ်ခေါက်ကကို့အတွက်ဘာကြောင့်ပေါ့နော်ဟိုအရေးကြီးတဲ့ရွေးကောက်ပွဲလို့ထင်လဲဆိုတာလည်းပြောပြပြပါလားရှင့
် อ๋อที่จะเข้าว่าจะเราปองคาได้ปองมันถ้าสายบอกบอกเนาะปุมาตุราจะเราบาพิโรสุรแต่พ่ายแย่ดีพี่อาร์ดีเนี่ยมีอะไรบอกเนาะไอ้ดีตัวจังปีว่าอินอ๋อดีไต้หวันลุงเอเดจ้ามาเลยปูบีเซปูดังอ่ะพูดว่าก็พี่อาร์ดีเป็นมาดีมีประชาเลยปูบีมีอะไรขาดใจไต้หวันเย่มูราโกบังเย่ตีนี่เลยดีสเตตสักคู่วันนี้อาจารย์เนี่ยพี่มาเจ้าเด็กตัวจังบ่เนาะลุงเอ๋ดีตัวโตไม่เนี่ยอะไรไม่เท่ปูด้วยบ่เนาะอาเป้จ่าเลยบ่เนาะจนตั้งเงินชินเนี่ยมาส่วนเนี่ยดีอเมริกานี่บิดอนมาตะกูดูกาเปลี่ยนลาบีไม่เป้ได้ตั้งเงินชินเนี่ยตัวโตเนี่ยอะไรเค้าเนี่ยอะเราจีชินอาพิ่นส่วนลุงเอ๋ดีจ้ามาปูไปแล้วคอนเนคชั่นนี่มีด่าเลยคาไดส่วนไม่เป้ด่าลูกจีบ้านเราไปเซวินซาจ่าเลยส่วนแม้คู่ทีนี้นาวป้ายมาส่วนลุงเอ๋ดีตัวโตไม่เนี่ยพออชิ้นชิ้นบ่เนาะแม้เท่ปูมามะเนียส่วนเนี่ยแม้เท่ปูมาเมจ่าพอดีโดမျိုးโซเชียลมีเดียมาลั่นมีตะดิเป้ด่าโหลบ่าโหลไอ้မျိုးนี่ตุ้ยอะไรเค้าเนี่ยอะเราจ้องเนี่ยดีตะข้อมเมยยပြောကြတော့ပုံမှန်နေတဲ့စာပြီးပို့ပြီးအရေးကြီးတယ်လို့ကျွန်တော်ကိုယ်တိုင်နဲ့ခံယူမိတယ်ခင်ဗျာဟုတ်ကဲ့
ဟိုဆော့ဆော့ကိုသောမတ်ပြောခဲ့တယ်လို့ပဲပေါ့နော်ဒီရွေးကောက်ပွဲမစခင်အထီကိုဒီထိုင်ဝမ်ဒီစစ်နဲ့ငြင်းငြင်းရွေးရမယ်ရွေးကောက်ပွဲဖြစ်တယ်ဆိုတာမျိုးအထီကိုဒီတရုတ်ပြည်မကြီးကပြောပြတော့မှဟိုသူတို့လိုလားတဲ့ပါတီကိုမဲပေးဖို့အတွက်ပေါ့နော်ဟို6တမျိုး6တမျိုးတိုက်တွန်းခဲ့တာတွေလည်းရှိတယ်ပေါ့လေဆိုတော့အဲ့ဒီတိုက်တွန်းမှုတွေကရောဒီမဲပေးတဲ့မဲဆန္ဒရှင်တွေအပေါ်မှာသူတို့ရဲ့ဆုံးဖြတ်ချက်ပေါ့နော်ဘယ်သူ့ကိုမဲထည့်မယ်ဆိုတဲ့ဆုံးဖြတ်ချက်ပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိတယ်လို့ရောပြောလို့ရလဲရှင့်
အာတက်ရောက်မှုကတော့နည်းနည်းတော့ရှိတာပေါ့ခင်ဗျာဘာဖြစ်လို့ဆိုတော့ဒီလိုမျိုးဒါပေမဲ့တချို့ကြတော့လေဒါဆွတ်ဖက်မှုတမျိုးတစ်ခုဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီဥစ္စာကိုကျတော့သူကလစ်လူရှုတဲ့လူရှိတဲ့လူတချို့ကြတော့အလေးထားတာတွေရှိတယ်ဥပမာဆိုတကယ်ပဲပေါ့နော်အကဲဒါသူတို့လိုလားတဲ့ပါတီရတာအကဲဒါမရဘူးဆိုရင်တကယ်ပဲစစ်ဖြစ်မလားဒီလိုမျိုးပေါ့နော်စိုးရင်ပူပန်မှုတွေတော့ရှိတာပေါ့ခင်ဗျာအဲ့ဒီတော့ကြောင့်လေတချို့ကြားသိရတာပေါ့နော်တချို့မိသားစုတွေမှာဆိုရင်လည်းအဖေမိကိုယ်တိုင်ကကြတယ်သူတို့လိုလားတဲ့ပါတီကိုပဲမဲထည့်လိုက်တာကောင်းမယ်ဘာဖြစ်လို့ဆိုတော့သူတို့သားသမီးတွေတကယ်စစ်ဖြစ်တဲ့အခါကျရင်အထူးသဖြင့်ယောက်ျားလေးတွေဆိုရင်စစ်သွားတိုက်ရမှာတွေပါတယ်ပေါ့နော်အဲ့မျိုးတွေရှိတဲ့အကြောင်းနဲ့ဒီလူငယ်တွေကိုလည်းအဲ့လိုမျိုးပေါ့နော်နည်းဟိုဘယ်လိုမလဲကြောက်စိတ်ပုံစံပေါ့နော်အဲ့လိုမျိုးပေးမိတဲ့လူတွေဖြစ်နေတာတွေတွေ့ရတယ်ခင်ဗျာဟုတ်ကဲ့
ဒီလက်ရှိအာဏာရ DPP ပါတီကဝီလျံလိုက်ချင်းတယ်ပေါ့လေအခုသူကထိတ်ကပြေးနေတယ်ပေါ့လေသူသာပြန်ပြီးတော့နိုင်ရခဲ့မယ်ဆိုလို့ရှိရင်တရုတ်နိုင်ငံထက်ကိုဟိုဒီမိုကရေစီပို့လိုလားတဲ့အမေရိကန်လိုနိုင်ငံမျိုးနဲ့ပို့ပြီးတော့သူကဆက်ဆံရေးပို့ခိုင်မြဲအောင်လုပ်ဖို့ရှိတယ်လေဆိုတော့ဒါကိုလည်းတရုတ်ဘက်ကနေပြီးတော့မှလိုလားဖို့မရတဲ့သဘောနဲ့သူတို့လိုလားတဲ့ဒီကွန်မြူနတီပါတီကိုမဲထည့်ဖို့ဖိအားပေးတာတွေရှိတဲ့အခါကျတော့ဒီလူငယ်ပိုင်းနေရာပေါ့နော်ဆောဆောကိုတောမတ်ပြောတယ်လို့လူငယ်ပိုင်းနေရာသဘောထားဩဒီစစ်ပွဲဖြစ်မှနဲ့တရုတ်ရဲ့ရန်နဲ့ပတ်သက်လို့သူတို့ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာဘယ်လောက်ထိလွှမ်းမိုးမှုရှိတယ်လို့ပြောလို့ရလဲရှင်
အော်ဒီတစ်ခါမှလူငယ်တွေကတော့လူကြီးပိုင်းတွေကကြတော့ခုနကကျွန်တော်ပြောလို့ပဲစိုးရင်ပူပန်မှုရှိတယ်ဆိုပေမဲ့လူငယ်ပိုင်းတွေကြတော့တခုစိတ်ပူတာကြတော့အကယ်ရေးတာပေါ့နော်သူတို့ကဒီတစ်ခါမှမှန်ကန်တဲ့ရွေးချယ်မှုမလုပ်ဘူးဆိုရင်တချင်ကြရင်လုံးဝပေါ့နော်ဟိုရှေ့မှာဆိုရင်ဟောင်ကောင်လိုမျိုးဖြစ်သွားမလားဒါမှမဟုတ်ဆိုရင်တချင်ကြရင်ကိုယ်မှဒီလိုမျိုးမဲထဲပိုင်ခွင့်အောင်ဆုံးရှုံးသွားမလားဒါတွေလည်းသူတို့ကစိတ်ပူတာဖြစ်ရတဲ့ကြောင့်ပေါ့နော်ဒီလိုမျိုးအန်ဒီရဲ့အခက်ခဲတွေကြားထဲကနေစမှာရှိပေမဲ့တယ်ကိုယ့်ရဲ့လိုလားတဲ့ဒီဒီမိုကရေစီနဲ့လွတ်လပ်မှုအတွက်ကိုပဲသူတို့ကရှေ့တန်းဦးတင်ပြီးတော့ပေါ့နော်ပေးကြတာရှိကြတယ်ခင်ဗျပုံမှန်ဆိုရင်တော့လူငယ်တွေကြားမှာကျွန်တော်ပုံမှန်အပြင်ဆိုတော့ကိုကဘယ်ပါတီကိုကြိုက်တယ်ဆိုတော့ဆွေးနွေးလို့မရှိဘူးဒါပေမဲ့ဒီတစ်ခေါက်မှာတော့ထူးထူးခြားခြားပေါ့နော်လူငယ်တွေကြားမှာသူတို့ကပို့ပြီးတော့ပွမွနေနေပြောတာလေသူတို့ကဘယ်ဘက်ကိုပို့ပြီးတော့ရိုင်းနေအဲ့ဒီတို့ကြောင့်အားလုံးရဲ့အမြင်အရောဘယ်လိုလဲဒီလိုမျိုးပေါ့နော်သူတို့လိုလားတဲ့ပါတီပေါ့နော်ဥပမာလူငယ်တွေကြားအကျိတ်ပါတီပေါ့နော်အဲ့ဒီမျိုးဥစားတွေပို့ပြီးတော့ပွင့်နှင်းစာဆွေးနွေးလာတာတွေ့ရတယ်ခင်ဗျဒါကိုကြည့်ချင်းအားဖြင့်ဆိုရင်လေလူငယ်တွေဟာဒီလက်ရှိပေါ့အခြေအနေမှာလက်ရှိဒီအာနာအာလက်ရှိပေါ့နော်အခုဒီအစိုးရပေါ့နော်အခုဒီဝီဆိုင်ဝင်ဒီအစိုးရဒီအစိုးရကိုပဲပို့ပြီးတော့လိုလားလာကိုတွေ့ရတယ်ခင်ဗျဒါကို
ထိုင်ဝမ်ရွေးကောက်ပွဲမတိုင်ခင်လေးမှာပဲကိုထော့မတ်ချန်ကိုမဆင်မြတ်မွန်ဆက်သွယ်မိများကြတာပါအခုတော့စနေညအပတ်စဉ်ကဏ္ဍတွေစက်တိုက်ပါအရင်ဆုံးတော့ဒုအသံစီစဉ်ပါမြန်မာနိုင်ငံမှာ AIDS ရောဂါဖြစ်နိုင်တဲ့ HIV virus ကိုကူးစက်ခံထားရသူတွေကိုခွဲခြားဆက်ဆံတာမလုပ်ဖို့အသိပညာပေးမှုတွေရှိလာခဲ့ပေမဲ့ခွဲခြားဆက်ဆံမှုတွေကရှိနေဆဲဖြစ်ပါတယ် Frontier မြန်မာအစီအစဉ်ကပြောပြပေးပါအောင်ခင်ဗျာ
အခမ်းယောဂါလေးရှိတာနဲ့ခွဲခြားဆက်ဆံတယ်ဆိုတာငယ်စဉ်လူစဉ်ကာလတည်းမှာကိုရှုတ်ကြပါလား။ခေါင်းနဲ့
နေပြောရတာလေကိုလိုချင်လို့ရလာတဲ့အရာမဟုတ်ဘူးလေ။
မြန်မာနိုင်ငံမှာ HIV သို့မဟုတ် AIDS ရှိတဲ့သူ 28,000 ခန့်ရှိပါတယ်။အဲ့ဒီထဲမှာကလေးအများစုကမိခင်ကတဆင့်ယောဂပိုးကူးစက်ခံထားရတာပါ။ဒါဟာသူတို့ရဲ့အမှားမဟုတ်သလို HIV ဆိုတာကအလွယ်တကူကူးစက်တဲ့ယောဂပိုးမျိုးမဟုတ်ပါဘူး။ဒါပေမဲ့လည်းလူတွေကကလေးငယ်တွေကိုခွဲခြားဆက်ဆံတာမျိုးတွေရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲက ကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ဟုတ်လေနိုင်ပြောရတာလေကိုလိုချင်လို့ရတာလေရမဟုတ်ဘူးလေဒါဖြစ်ပါလေလို့လက်ခံလိုက်ရတဲ့ဘဝမှာမှန်နိုင်ရောဟိုတကယ်ကြတော့ခွဲတန်းဆက်မှုမရှိဘူးဆိုတာမရှိဘူးလို့ပဲရှိသေးတာလေအဲ့တကယ်ကြတော့ဟိုအလုံးသားခွင့်နိုင်နေရမှာအစားပေါ့နော်ဟိုအစားလိုက်ရရမှာအကုန်လုံးကခွဲတန်းဆက်မှုတွေရှိနေတော့မဲ
HIV ပိုကူးစက်ခံထားရတဲ့အသက်24နှစ်အရွယ်မဝေကပြောပြတာပါသူကမွေးကလေးက HIV ပိုရှိခဲ့တာဖြစ်ပြီးသူကလေးအရွယ်မှာမိဘနှစ်ပါးကအဲ့ဒီရောဂါနဲ့ပဲဆုံးပါသွားတာဖြစ်ပါတယ်အဲ့ဒီနောက်သူဟာရန်ကုန်မြို့က Nature AIDS Center လို့ခေါ်တဲ့ HIV ဝေးနာရှင်ကလေးတွေကိုစောင့်ရှောက်ထားတဲ့ကိဟာကိုရောက်လာခဲ့ပြီးအဲ့ဒီမှာပဲသူမရဲ့ဘဝအချိန်တော်တော်များများကိုကုန်ဆုံးခဲ့ပါတယ်HIV ဆိုတာကခန္ဓာကိုယ်ရဲ့ခုခံအားစနစ်ကိုတိုက်ခိုက်တဲ့ virus spore တစ်မျိုးဖြစ်ပြီးမကုသရင် AIDS ရောဂါအထိပါဖြစ်စေနိုင်ပါတယ်။အရင်က HIV ရောဂါပိုးရှိတဲ့အတွက်ဘေးပတ်ဝန်းကျင်ကမျက်ဝေကိုဖယ်ကျင်ထားခဲ့ကြပါတယ်။ဒါပေမဲ့ခေဟာကိုရောက်လာချိန်မှာတော့အဲ့ဒီနေရာကသူ့အတွက်စိတ်လုံခြုံမှုဖြစ်စေခဲ့တယ်လို့ဆိုပါတယ်။အခုတော့သူကအသက်24နှစ်အရွယ်တက္ကသိုလ်ကျောင်းသူတယောက်ဖြစ်လို့နေပါပြီ။စနစ်ကျော်လောက်ကြီးပြင်းလာခဲ့တဲ့အဲ့ဒီကိဟာမှာပဲစည်ရင်ကင်လုံနေရင်တစ်ဖက်ကလည်းကြံတဲ့ကလေးတွေကိုပြုစုစောင့်ရှောက်ရမှာကူညီပေးနေပါဗျ။မဝေကတက္ကသိုလ်တက်တဲ့အချိန်အထိသူငယ်ချင်းတွေကိုသူ့မှာယောဂါရှိတဲ့အကြောင်းပွင့်ပွင့်လင်းလင်းပြောပြခဲ့ပါဗျ။အဲ့ဒီလိုပြောပြထားတဲ့အတွက်ခွဲခြားဆက်ဆံမှုတွေကြုံလာရင်တောင်မှဒါကိုသူကလှလှရှုထားနိုင်ပါဗျ။ဒါပေမဲ့ကိဟာကသူ့မောင်မြမလေးတွေအเจ้าမှာခွဲခြားဆက်ဆံခံရတဲ့အခါမှာတော့သူရင်ကိုအင်မတန်နာကျင်စေတယ်လို့ပြောပြလာပါတယ်။ဂေယာကကလေးတွေကသူ့မိသားစုဝင်တွေလို့လဲမှတ်ယူထားသူဖြစ်ပါတယ
်။အဲဟိုမြေဝဲပြီးပြောတာပေါ့သူကလေသူတို့အဲ့ဒီကလေးရဲ့အမေကဒီ channel ကကလေးနဲ့တခုမဆောင်းနဲ့ဒီ channel ကကလေးတွေကယောဂရှိတယ်။နင်တို့ကူးလိမ့်မယ်ပေါ့နော်။အဲ့လိုမျိုးတွေပြောတာ။
HIV ပိုးဆိုတာကူးစက်လွယ်တဲ့ virus တော့မဟုတ်ပါဘူး။အများအားဖြင့်အဲ့ဒီရောဂါပိုးရှိသူတွေနဲ့လင်ဆက်ဆန်တာအဲဒါမှမဟုတ်ဆေးထွက်တစ်ချောင်းနဲ့မျှဝေသုံးဆွဲတဲ့ခါတွေမှာသာကူးစက်နိုင်တာပါ။ဒါပေမဲ့ရောဂါနဲ့ပတ်သက်တဲ့ဘူးသုတ္တသေချာမရှိရင်ဒါမှမဟုတ်ရောဂါဘလို့ကူးစက်နိုင်လဲဆိုတာတိတိချာချာမသိခဲ့ရင်တော့အခုလိုခွဲခြားဆက်ဆံခံရတာမျိုးတွေကြုံတွေ့ရနိုင်ပါတယ်။HIV ဆိုတာနဲ့ရောဂါကူးစက်နိုင်ခြင်းမြင်မာတဲ့အုပ်စုတွေဖြစ်တဲ့ LGBTQ တွေ၊ဝိရစေဘွားသုံးဆွဲသူတွေနဲ့လိင်အလုသမားတွေကတော့မကြာခဏဆိုသလိုဂုဏ်သိက္ခာပိုင်းအရအသေးဖြတ်ခံနေကြရတာပါ။ HIV ပိုးဟာမိခင်ကတဆင့်မွေးလာတဲ့ကလေးတွေကိုလည်းကူးစက်နိုင်ပါတယ်။အဲဒီကိဟာမှာနေထိုင်တဲ့ကလေးအများစုကလည်းမိခင်ကတဆင့်ကူးစက်ခံခဲ့ရတာပါ။ကိဟာမှာလူကြီးအယောက်60ဝန်းကျင်နဲ့ကလေးအယောက်90ကျော်ကိုစောင့်ရှောက်ထားတာလည်းဖြစ်ပါတယ်။ကလေးတွေက3ပုံ2ပုံလောက်က HIV ပိုးမရှိပေမဲ့သူတို့လေးတွေဟာလည်းပြန်စရာဆွေမျိုးမိဘလည်းမရှိတော့တဲ့အတွက်ကိဟာကပဲစောင့်ရှောက်ထားရတာပါ။ကလေးတွေအတွက်ပြင်ပကဘာနဲ့ထိတွေ့ဆက်ဆံမှုမှာအဓိကကျနေတာကအကြောင်းပဲဖြစ်ပါတယ်။ဒါပေမဲ့ဝန်းနေစရာကောင်းတာကဆရာဆရာမတွေလိုပညာတတ်လူကြီးတွေကတောင်ခွဲခြားဆက်ဆံမှုတွေရှိနေပုံရပါတယ်။အဲ့ဒီကလေးတွေတာမန်အရေးပြားရရန်တာဖြားတာတွေဖြစ်ခဲ့ရင်လဲအเจ้าကနေချက်ချင်းပြန်ပို့တာမျိုးတွေရှိတယ်လို့မက်ဝေကပြောပြပါတယ်။ခါတည်းရန်ဆရာမတချို့ကသတိမမှုပဲပြောလိုက်တဲ့အရာတွေကလည်းကလေးတွေအတွက်နာကျင်စေတယ်လို့ဆိုပါတယ်။အเ
จ้าသွားတက်လို့လို့ရှိရင်ဒီကလေးတွေကဒီ channel ကကလေးတွေဒီ channel ကကလေးနဲ့မပေါင်းနဲ့အဲ့လိုမျိုးတွေပါပြောရဲပေါ့နော်ဆရာမရန်စာပြန်ကျမတို့သူတို့ကြားအပြန်လာပြီဆိုလာပြောပြတယ်သူတို့အဲ့လိုပြောတယ်ဆိုပြောအဲ့လိုမျိုးလာတိုင်းဒီကျမတွေကတော့ဟိုပါခလေးတွေကတော့စိတ်မကောင်းတဲ့ပုံစံနဲ့ပဲပြောတာပေါ့သူကဒေါသထွက်တာတွေခါရဲတော့အဲ့လိုမျိုးတော့မပြဘူးဟုတ်ကဲ့နော်အဲ့တော့ဆရာမကြီးနဲ့တွားပြီးပြောပြရတာ
တော်တဲ့ငါ CDN ဆရာမတူလေးဖြစ်ပါတယ်အားလုံးတန်းတူညီမျှပညာသင်နိုင်တယ်ဆိုတာ ပညာရေးစနစ်မှာအစကတည်းကသတ်မှတ်ထားတာဖြစ်တဲ့အတွက်အခုလိုကလေးတွေကိုလည်းပိုပြီးကယူဆိုင်တဲ့နယ်လို့ဆိုပါတယ
်အမရဲ့ကိုပိုင်းမြင်နဲ့ပြောရမယ်ဆိုရင်တော့ဒီကလေးတွေလည်းလူပဲလေးပိုပြီးတော့ဖေးမှာမှာပေါ့နော်ဒီယောဂရဲ့စင်မြစ်ကူတည်တာပြီးဒီပွဲရပညာတတ်တွေရဲ့ဒီ knowledge ကဒီလောက်ထိတော့နည်းမယ်မထင်ဘူးတည်တာပြီးဆိုရင်တော့ပိုပြီးတော့ကယူဆိုင်ပေးရမှာပေါ့ဒီကလေးတွေနဲ့ပတ်သက်တဲ့ဟိုဖြစ်ပေါ်လာမယ်နောက်ဆက်တွဲတွေသူတို့အတွက်နောက်ဆက်တဲ့ဒီကိုပို့ပြီးတော့ကိုပြီးတော့ဂျန်နဲ့ကလေးထက်တောင်မှပို့ပြီးဆိုင်ပေးရမယ်ခွဲချလို့တော့မရဘူးเนาะပြထားလို့မှမရတာတည်းရ
ဥတ္တမောင်သိန်းကမြန်မာနိုင်ငံမူရစီဘွားတက်ဖြည့်ရေးအသင်းကြောင်မဲမြို့နယ်ရဲ့ဥက္ကဋ္ဌတယောက်ဖြစ်ပြီးမူရစီဘွားတက်ဖြည့်ရေးနဲ့အိရှံပြည်ယောဂာတဲ့တွေကိုကုညီဆောင်းလျှောက်တဲ့လုပ်ငန်းတွေလှုပ်ဆောင်လာတာအခုဆိုရင်နှစ်ပေါင်း30ကျော်ရှိပါပြီဒီလိုခွဲခြားဆက်ဆံတဲ့လုပ်ရမျိုးဟာကလေးငယ်တွေကိုရရှိမှာစိုးရတဲ့အကျိုးဆက်တွေဖြစ်စေပြီးဒီဘက်ခင်မှာမရှိတော့ဘူးလို့သူကဆိုပါတယ
်အခန်းယောဂလေးရှိတာနဲ့ကြွကြဆက်ဆံတယ်ဆိုတာငယ်စဉ်လူစဉ်ကာလတည်းမှာဟိုကရှုပ်ရပါလားခုခန္ဓာကိုယ်ထဲမှာဆွေးနေတဲ့အိရှာပြီယောဂတက်ကိုပို့ချောက်ဆက်ဆောင်လာဒီပြည်စင်းမှုနဲ့ခြေပင်းလာတဲ့ကလေးတွေဘယ်တော့မှလူလောကမှာခြေစုံရပြီးမမမမနဲ့တတိရှိရှိကြော်ဖြတ်နိုင်လို့မလွယ်ဘူး
ဒါပေမဲ့ဒီကလေးငယ်တွေဟာအရွယ်ရောက်လာတဲ့အခါကိုချောက်ပေါ်ကိုရက်တည်နိုင်ဖို့ကြိုးစားရင်းခွဲခြားဆက်ဆံမှုတွေကိုဆက်လက်ရင်ဆိုင်ကျော်လွှားရမှာဖြစ်ပါတယ်။ NEC ကလူငယ်တွေကတော့သက်18နှစ်ပြည့်မှတ်ပုံနဲ့လဲသူတွေနဲ့အသက်လုတ်သူတွေအတွက်အခက်အခဲတွေဖြစ်နေပါတယ်။နိုင်ငံသားကမရှိရင်နေ့စဉ်ဘဝသွားလာရေးကိစ္စတွေခီးသွားလာတာနဲ့အလုတ်ကန်လျှောက်ထားတဲ့ကိစ္စတွေမှာအခက်အခဲကြုံတွေ့ရမှာပါ။မတူစားက NCK ဟာလက်ပတ်ဖို့တာဝန်ယူနေတဲ့သူတွေကတူပါ HMP ပိုးရှိသူတွေကိုခွဲခြားဆက်ဆံတာတွေမလုပ်ဖို့တိုက်တွန်းပြောဆိုကြတာတွေရှိပေမဲ့မပုံတင်ကိစ္စတဲ့မကပဲလက်တွေ့လူမှုဘဝထဲမှာတော့ခွဲခြားဆက်ဆံမှုတွေကရှိနေသေးတယ်လို့သူကခုလိုပြောပြပါဗျာ။အဖွဲ့အစည
်းတွေဘာတွေမှာတော့အဲ့လိုတင်နန်းတွေပေးပါညာလုပ်ပေမဲ့လက်တွေ့ဟိုဟာတွေလည်းကျမတို့ဒီတိုက်ရှောက်လုပ်နေရဲ့ဟိုဟာတွေမှာတော့တိတ်မပြောင်းလဲဘူးပေါ့နော်အဲ့လိုအလုံးလုံးတဲ့ခြာတော့ဘာလို့မှတော့ခွဲခြားဆက်ဆံမှုရှိရဲအလုံးရှင်တွေပေါ့နော်အလုံးရှင်တွေဆိုလို့ရှိရင်လည်းဒီယောဂကြီးရဲ့တွေကိုလက်မခံကျင်ကြရတာမျိုးပေါ့နော်အဲ့ဒီအလုံးရှင်ဆိုတာကပဲကိုယ်ရရောင်းတဲ့အလုံးရှင်ကအစဟိုဒီမှာဒီခလေးမှာယောဂရှိရဲဆိုရင်လက်မခံကျင်ဘူးပေါ့ဟုတ်အဖွဲ့စည်းဒီလူအဖွဲ့စည်းမှာဒီ HR နဲ့ပတ်သက်ပြီးတော့လက်ခံနိုင်တာအရင်နဲ့နေသေးတယ်
ဒီဆိုင်ရာလူခွင့်ရေးကြီးညာစာတမ်းရဲ့အပိုက်တနဲ့နှစ်အရာလူတိုင်းဟာတူညီလွတ်လပ်တဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးတွေရှိတဲ့အတွက်အချင်းချင်းမေတ္တာထားပြီးဆက်ဆံတဲ့ကြောင်းဘာအကြောင်းနဲ့မှအဆင့်တန်းခွဲခြားခြင်းမပြုရဘူးလို့ဖော်ပြပါရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံက HIV ပိုးကူးစက်ခံရသူတွေနဲ့ AIDS ရောဂါရှိသူ 2,800 နီးပါးအတွက်တော့လေးစားမှုနဲ့ဂုဏ်သိက္ခာရှိမှုအပိုင်းမှာညီမျိုးစုံနဲ့ကင်းမဲ့နေစေဖြစ်ပါတယ်။မဝေကတော့သူမရဲ့ငယ်ဘဝမှာခွဲခြားဆက်ဆံခံရတာမျိုးစုံကြုံတွေ့ခဲ့ပူပါပြီ။ဒါပေမဲ့ကိဟာမနေထိုင်သူတွေကိုစာနာနားလည်ပြီးလေးလေးစားစားနဲ့ဆက်ဆံတဲ့အလူရှင်တွေဧည့်သည်တွေနဲ့ကြုံရတဲ့အခါမှာလဲဝမ်းသာကြည်နူရတယ်လို့ဆိုပါတယ်။မဝေကတော့သူမရဲ့အိမ်မက်အတိုင်းသူဝါသနာပါတဲ့စင်းစစ်တူဖြစ်ဖို့ဆက်လက်ကြိုးစားလို့နေပါတယ်။တစ်ဖက်မှာလဲကိဟာကသူ့မောင်မတွေကိုကူညီစောင့်ရှောက်ရတဲ့အတွက်ပျော်ရွှင်နေပြီးသူတို့လေးတွေရဲ့အိမက်တွေကိုအကောင့်ထဲပေါ်နိုင်အောင်တနိုင်တည်းအားပေးကူညီသွားဖို့ဆုံးဖြတ်ထားသူလည်းဖြစ်လို့နေပါတယ
်။ဟိုညီမကတော့ဒီယောဂရှိရယ်ကွနော်ဒါမှမဟုတ်ညီမစိတ်တက်မကြဘူး။ဟိုဘာဖြစ်လဲဆိုကိုလုံးနိုင်နေရတယ်အများကြီးရှိရယ်ကွနော်ဒီယောဂရှိရယ်ယောဂရှိရယ်ဆိုတော့စိတ်တက်ကြနေမဲ့အစားကိုလုံးနိုင်နေကိုလုံးနိုင်နေရတယ်ကွနော်ဟိုလုံမယ်ကွနော်ဟိုဒီမှာကလေးတွေကလေးတွေကလေးတွေအတွက်ကလေးတွေပဲဖြစ်ဖြစ်နောက်ဒီယောဂတဲ့ချင်းချင်းနေအကုန်လုံးနဲ့ပတ်သက်ပြီးတော့ဗောနော်ကိုလုံနိုင်တဲ့အရာတွေမှန်တယ်များကိုကိုလုံပေးသွားမယ်ပြီးတော့ညီမလိုမျိုးကိုကဒီယောဂတဲ့ရေကိုလည်းစိတ်တက်မကြဘူးပြောချင်တယ်ဗောနော
်ဒိုးအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်တစ်ပတ်မှာထုံးလွှင့်မယ်ဒိုးအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
HIV ပိုးကူးခံရသူတွေခွဲခြားဆက်ဆံနေရဆဲဖြစ်တာကို Frontier မြန်မာကပြောပြခဲ့တာပါအခုတော့ဒုအတန်အစီအစဉ်မှာ sorry အခုတော့ Democracy လူခွင့်ရဲ့ခပြိုင်ကဘာအစီအစဉ်မှာ စစ်ပွဲနယ်ခေါင်းဆောင်မှုကြောင်းပြောထားပါတယ်စစ်ကောင်စီတပ်နဲ့တိုင်းဒေသတွေ energy ကြီးကြပ်တဲ့ PDF တပ်တွေကြားခေါင်းဆောင်မှုပိုင်းပါရီကွာပါလေအမေရိကန်အငြိမ်းစားတူပမှုကြီးပါမခဒေါက်တာမီမီဝင်းဘတ်ကိုမေးထားတဲ့ဥတမောင်တန်းပြောပြပေးပါဦးခင်ဗျာ
ဒီမိုကရေစီလှုပ်ရှားမှုပါဝင်ပဲလှုပ်ရှားမှုမှာပဲဖြစ်ဖြစ်ခေါင်းဆောင်မှုကခီးပေါက်တာကိုအဆုံးဖြတ်ပေးပါတယ်ပဋိပက္ခတွေမှာဆိုရင်ပါဝင်တဲ့ဘက်တွေရဲ့ခေါင်းဆောင်မှုတွေကပဋိပက္ခကိုပုံဖော်ပေးကြပါတယ်ဒီပတ်စစ်ပွဲတွေနဲ့ခေါင်းဆောင်မှုအကြောင်းဆွေးနွေးပေးဖို့ကျွန်တော်ထပ်မံဖိတ်ခေါ်ထားသူကတော့ American စစ်တပ်ကငြိမ်းစားဒုတိယဘုံဘုံကြီးလိုက်ဖြစ်အဖွဲ့စည်းရေးရနဲ့အဖွဲ့စည်းဆိုင်ရာအပြုမှုတွေရဲ့အမခါလေးဖြစ်တဲ့ဒေါက်တာဒေါ်မီမီဝင်းဘတ်ဖြစ်ပါတယ်မင်္ဂလာပါဆရာမကြီ
းမင်္ဂလာပါရှင
်ဟုတ်ကဲ့ဆရာမမြန်မာစစ်တပ်နဲ့ဒီညီနောင်တုံးပွဲနဲ့ပိုက်ပွဲတွေဖြစ်ကြတဲ့အခါမှာဆိုလို့ရှိရင်လည်းလောက်ကိုင်ကျသွားတာကျွန်တော်နောက်ဆုံးတွေ့ရပဲလောက်ကိုင်မှာဆိုလို့ရှိရင်ဘုံဘူးချုပ်6အောင်တောင်ရှိနေတာကိုလည်းတွေ့ရပါတယ်ဆိုတော့ဒီလိုဖြစ်ရတွေကနေမြန်မာစစ်တပ်ရဲ့ခေါင်းဆောင်မှုအခြေအနေကိုကျွန်တော်တို့ရှုမြင်လို့ရပါသလားတော်မီမီဝင်ပါဘလူများမြန်မာပဲခင်ဗျာ
โอเคရှင်အာကျွန်မပထမတော့အာကျွန်မ disclaimer လေးပြပါရစေဟ
ုတ်ကဲ့
ကျွန်မဒီနေ့ပြောသွားတဲ့အာတုံတိုက်ချက်တရားပုံကုတ်တရားအနေနဲ့ပြောတာပါဘယ်ဘယ်အဖွဲ့ကမှကုစားပြုပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အာဒီ leader တယောက်က effective ဖြစ်ဖို့အတွက်ပေါ့เนาะထိရောက်ပြီးတော့ဗခေါင်းဆောင်နိုင်ဖို့အတွက်ကကျွန်မတို့ဗာလဲလေလာတာ3ချက်ပါ3ချက်သူတို့မှာ3ချက်ရှိရတယ်အဲ့ဒီ3အဲ့ဒီတစ်ခုကကြတော့ benevolence ဆိုတော့စေတနာပေါ့နော်စေတနာရှိရမယ်နောက်တစ်ခုကြတော့ competence သူတို့တွေက competence ဆိုလို့ရှင
်လုံရေကန်ကြီ
းလုံရေကန်ကြီးလုံတက်ကန်တက်ရ right and then နောက်ဆုံးတစ်ခုကြတော့ integrity ဆိုတာရိုးသားပေါ့နော
်ချောင်းပါရမယ်
ဟုတ်ကဲ့အဲ့ဒီဥစ္စာရှိတော့မှာဆိုအဲ့ဒီဥစ္စာကိုပြန်ပြီးတော့အသုံးချပြီးတော့အခုရှိနေတဲ့စစ်ခေါင်းဆောင်တွေကိုပြန်ပြီးတော့တိုင်းတာလိုက်လို့ရှင်သူတို့မှာအလုံးမရှိဘူးအာ competence ကနေပါစာမယ်
competence လောက်ကြီးကြီးပေါ့
ဟုတ်ကဲ့
လောက်ကြီးကြီးဟုတ်ကဲ့
အဲ့ဒီဥစ္စာကိုပြန်ပြီးတော့စာကြည့်လိုက်သူတို့ကစစ်တပ်ကဆိုတော့အနည်းဆုံးစစ်တိုက်ဖို့အတွက်ကဒီ military strategy ပေါ့နော်ဗျူဟာနဲ့ပတ်သက်ပြီးတော့သူတို့ကလုံနိုင်ကြနိုင်ရမယ်ကျမအစတည်းကပြောတယ်မင်းအမှန်ကအစတည်းကဗျူဟာမြန်မာတယ်ဒီဥစ္စာဒီပြဿနာက political ပြဿနာနော်နိုင်ငံရေးပြဿနာကိုစစ်ဗျူဟာနဲ့ပြန်ပြီးဖြေရှင်းတယ်အဲ့ဒီကမှားတယ်လို့ကျမပြောတယ်အဲ့ဒီဥစ္စာဘာကြောင့်လဲဆိုတော့ तू ကစစ်မတိုက်တတ်လို့သူကအကြမ်းဖက်လုတ်တတ်တယ်ဒါပေမဲ့တကယ်စစ်တိုက်တဲ့အခါမှာစစ်မတိုက်တတ်ဘူးအဲ့ဒါကြောင့်မလို့သူက competence မရှိတဲ့အခါကျတော့သူ့ကိုလူတွေကမယုံကြည်တော့ဘူးဟိုခေါင်းဆောင်အကောင့်အနေနဲ့ပေါ့နော်မလိုက်နာတော့နောက်ပြီးတော့ integrity ခုနပြောတဲ့ယုံသားမှုအဲ့ဒီမှာလေသူမိသားစုကဒီလက်စားတာတွေအားလုံးတွေသူမိသားစုကောင်းဖို့အတွက်ပဲသူရည်သွားတယ်အဲ့ဒီဥစ္စာတွေကလည်းဒီခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ထိခိုက်စေရဲ့နောက်ဆုံးကြတော့စေတနာနော် benevolence လူတိုင်းကသိတယ်သူလူတွေစီမှာစေတနာမရှိသူရဲ့ဝန်ထမ်းပါလေစစ်သားတွေတောင်မှသူစေတနာမရှိဘူးသူစစ်ဘော်တွေတောင်မှ rank သူတို့အောက်က rank နည်းလို့ရှိလို့ရှင်သူတို့အဲ့စေတနာမရှိဆိုလူတိုင်းသိတယ်အဲ့ဒီဥစ္စာလည်းအများအားဒီ internet မှာအခုပြန်ကြည့်လိုက်လို့ရှိရင်စစ်သားဟောင်းတွေစစ်ဘော်ဟောင်းတွေကအဲ့ဒီအတိုင်းပြောနေကြတယ် right
ဟုတ်ကဲ့ဆိုတော့ပဋိပက္ခရဲ့ဘက်တွေကိုကြည့်လိုက်လို့ရှိရင်တစ်ဖက်မှာတော့စစ်တပ်ရှိပဲတစ်ဖက်မှာတော့ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတယ်ပေါ့နော်ဆိုတော့ NUG အပါဝင်ဒီလက်နက်ကိုင်ပဋိပက္ခမှာပါဝင်နေတဲ့အဖွဲ့တွေရဲ့ခေါင်းဆောင်မှုအားသာချက်တွေပြောပါဆိုရင်တော့ဆရာမဘယ်ချက်တွေပြောမလဲ
သ
ူတို့မှာအားသာချက်ကိုရှိတယ
်ဟုတ်ကဲ့ရှိပါတယ်သူတို့အားသာချက်တွေရှိနေလို့ပဲအခုအချိန်မှာအများကြီးအောင်မြင်တယ်လို့ပြောလို့ရတယ်အာဒီဘက်မှာအတခုအရေးကြီးဆုံးတခုကတော့သူတို့ဒီမှာစေတနာပေါ့နော်ခုနသူတို့ဒီမှာ commitment နဲ့စေတနာဆိုတာကိုယ့်အကျိုးတွေမကပေါ့နော်ဒီတိုင်းပြည်အကျိုးအတွက်ပြည်သူလူထုရဲ့အကျိုးအတွက်အများကြီးအနစ်နာခံပြီးတော့ဒီဥစ္စာပါဝင်တဲ့လူတွေအများကြီးရှိတိုင်းရင်းသားတွေလည်းအဲ့ဒီမှာသူတို့သိတယ်တချို့တွေဆိုလို့ရှိရင်ဒီ sacrifice လုပ်ပြီးတော့ပေါ့နော်ဒီဥစ္စာပါဝင်လာတာတွေတွေ့ရတယ်ဆိုတော့အဲ့ဒီဒီမှာခုနပြောတဲ့စေတနာ benevolence က များကြီးရှိတယ်အဲကြောင့်မလို့လဲပြည်သူလူထုကနော်ဒီ group တွေကိုအများကြီး support ဖြစ်တယ်သူတို့နောက်ကိုလိုက်တယ်သူတို့ကို
ဟိုနေ
ရထောက်ခံတယ် right တချို့ဒီတချို့ဟိုဒီအခုချိန်မှာတချို့တွေမှာနည်းနည်းပါးပါးအားနည်းတွေရှိတယ်ဒါပေမဲ့အားနည်းချက်တွေကိုလူတွေကဒီစေတနာရှိတဲ့အခါကျတော့ဒီဥစ္စာအများကြီးခွင့်လွှတ်ပေးတာရှိတယ
်ဟုတ်ဆဘာဒီကျွန်တော်တို့ဆဘာခုနပြောသွားတဲ့အခြားနှစ်ချက်နဲ့ကြည့်မယ်ဆိုရင်ပေါ့
အခုချိန်မှာဒီဟိုနင်းဘက်ကပေါ့နော်အာတော်လန်ရေးဘက်ကတော်တော်များများအခက်အခဲတွေရှိရှာတယ်ဒါဆို NGP ဘက်ကလူတွေဆိုလို့ရှိရင်လည်းတို့မှာတို့နေရေးစားရေးထိုင်ရေးတို့အတွက်မလွယ်ကြဘူးတချို့တွေဆိုပြေးရလွှားရနဲ့အဲ့ဒီဥစ္စာတို့ဒီဥစ္စာကိုအုပ်ချုပ်နေရတယ်တိုင်းရင်းသားဘက်ကလည်းအလားတူပဲတော်တော်များများအခက်အခဲရှိတယ်ဒါပေမဲ့တို့အခုအချိန်မှာဒီအောင်မြင်မှုတွေဖြည်းဖြည်းဖြည်းဖြည်းနဲ့ပြနိုင်တာကဒါသူတို့ရဲ့ competence နော်လုံနီးကင်နေရလုံတက်ကင်တက်လို့ဆိုပြီးတော့လူတွေကခံယူတာ誒အဲ့ဒီဥစ္စာလဲမှန်တဖက်ကကြတော့လဲစစ်တက်ကအရန်ဆိုးလွန်းလို့ပေါ့နော်မဖြစ်ဒီဘက်ကဒါမဲ့လဲသူတို့ဒီလောက်ဒီဘက်ကလုံနိုင်နေအများသောအားဖြင့်ဒီပူပေါင်းဆောင်ရွက်ရေးပူပေါင်းဆောင်ရွက်တာအခုမှဆိုရှင် group တွေအများကြီးရှိတယ်နော်အဖွဲ့တွေအများကြီးအဲ့အဖွဲ့တွေအားလုံးကိုတခါတည်းပူးပေါင်းဆောင်ရွက်ဖို့လုပ်တဲ့ဆိုတာလွယ်တာမဟုတ်ဘူးနောက်ပြီးစစ်တပ်ကလည်းသူ့ဘာအစတွေကတသက်လုံးဒီဥစ္စာတမင်ကကွဲပြားအောင်ဒီ misinformation တွေအုံနောက်ထဲထည့်ထားတာအဲ့ဒီဥစ္စာတွေကြော်လွားပြီးတော့ပူးပေါင်းဆောင်ရွက်တယ်ဆိုတာလွယ်တာမဟုတ်ဘူးအဲ့ဒီဥစ္စာကိုအခုဒီလောက်တောင်မှပူးပေါင်းဆောင်ရွက်နိုင်နေဆိုတာအနေနဲ့ competence ပေါ့နော်ဒီလုံနိုင်ကလုံရေးကံရအများကြီးကောင်းတယ်လို့ပြောလို့ရတယ်။အဲနောက်တစ်ခုကြတော့ဟိုကျွန်မခုနပြောတာ integrity ပေါ့နော် integrity ယူသားမှု
ဘယ်လိုလဲ
အချို့တွေဆိုလို့ရှိရင်အရင်တော့ဆိုပမောက်ကနောက်အခုကြတော့ဟိုနေပါလေထမင်းချက်ဟင်းချက်လိုက်လုပ်ပေးတယ်အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေစွန့်ခွာပြီးတော့သူတို့လုပ်တယ်ဆိုတော့အဲ့ဒါသူတို့မှာယူသားမှုဒီဥစ္စာဒီစနစ်ကြီးကိုဒီမကောင်းတဲ့စနစ်ကိုကြာသွားအောင်အတွက်သူတို့ sacrifice လုပ်ထားတဲ့အတွက်ကြောင့်မလို့ဒီယူသားမှုနဲ့စေတနာနဲ့အဲ့ဒီဥစ္စာပေါင်းပြီးတော့ရှိတယ်လို့ပြောလို့ရတယ
်ခုနစမနည်းနည်းပြောသွားတယ်အာနေချက်ပေါ့နော်ကျွန်တော်အဲ့ဒီအာနေချက်တွေနည်းနည်းပြန်ခေါက်ချင်ပါဒီဖွဲ့တွေရဲ့အာနေချက်ကိုပြောပါဆိုရင်ကိုစမဘယ်ချက်ကိုထောက်ပြချင်ပါ
အာနေချက်ကတော့ကျွန်မတခုအများကြီးတွေ့တာ communication is a guy သူတို့ဒီဟိုအမြဲတမ်းတယောက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဒီဆက်သွယ်ရေးပေါ့နော်ဆက်သွယ်ရေ
းဆက်သွယ်ရေး
လုပ်တဲ့အခါမှာတခါလေကြလို့ရှိရင်သူတို့အဲ့ဒီဥစ္စာတခါလေကြရင်အများကြီး too much တခါလေကြရင် not enough ဆိုတော့တခါလေအများကြီးပို့လိုရာရဲ့ပို့တယ်တခါလေကြရင်လို့တော့မရဘူးမလောက်မငါအဲ့လိုမျိုးတွေလုပ်တာပေါ့နော်ပြီးတော့ communication ပြောတဲ့အခါမှာသူတို့ဟို strategic ဒါတော့နည်းနည်းလေး tactical ဆန်တာပေါ့နော် strategic communication ဆိုပြီးတော့ကျမတို့မှာရှိတယ်ပြောတဲ့ဥစ္စာ consistent you know အများအား consistent ရှိနေရမယ
်တမန်ရဖြစ်ရမယ
်ဟုတ်ကဲ့ consistent ရှိရမယ်အများအားခဏဟိုဗာလဲ systematic ပေါ့နော်systematic people lo at it အဲ့ဒီဥစ္စာမရှိတဲ့အခါကျတော့တယောက်နဲ့တယောက်နဲ့ဟိုနေပါလေအထင်မှားတာတွေရှိတတ်တယ်เนาะတယောက်နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကိုဒီဥစ္စာ barrier
တယောက်နဲ့တယောက်အထင်မြင်မှားလာတဲ့အခါကျတော့အဲ့ဒါကိုပြန်ဖြေရှင်းဖို့ကအခက်အခဲရှိနေကြတာပေါ့เนา
ะပို့ပြီးတော့ခက်ခဲလာတာပေါ့ဟုတ်တယ်အဲ့ဒီဥစ္စာတစ်ခုနောက်ထပ်အလုပ်တိုးလာတာပေါ့
Understanding
ဖြစ်တဲ့အခါကျတော့ so ဒီမှာပြောပြတာ data communication leaders effective leaders are like good communicators လို့အမြဲတမ်းပြောရတယ်။ဘာလို့ဆိုတော့လူတွေနားလည်အောင်ရှင်းရှင်းလင်းလင်းနဲ့တူတူတုတ်တုတ်ပြောတတ်တာအရန်အရေးကြီးတယ်။နောက်ပြီးတော့လေပြောတဲ့အခါမှာအမြဲတမ်းကိုအရှိရနဲ့အရှိနောက်ကလိုက်ပြီးတော့လိုက်နေရမယ်။ကိုအရှိရတမျိုးပြောနောက်ကနောက်ပြီးတော့ကိုပြောတဲ့ဥစ္စာနဲ့ကိုလုပ်တဲ့ဥစ္စာနဲ့လည်းကိုက်နေရမယ် right so အဲ့ဒီဥစ္စာတွေကအရေးကြီးတယ်။ဆိုတော့အခုနေမှာတော့ جماعه communication နဲ့ပတ်သက်ပြီးတော့သူတို့အတွက်နည်းနည်းအားနည်းတယ်လို့ပြောဒါပေမဲ့ဒီဥစ္စာဟိုအခုညီနောင်3ဘွဲ့ကတော့ဒီ communication နဲ့ပတ်သက်ပြီးတော့အရင်ပဲတော်ကြတယ် جماعه သူတို့ရဲ့ communication ကိုအရင်ကြိုက်တယ်
ဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ်
Okay, shit, Jesus.
Okay. Who should we walk at the water? Market Sedega Nesa to get a woman to the pit. Omohale Pite, dog, Mimi, went back to the bottom of them.
စပွေးနဲ့ကောက်စားမှုကြောင့်ဒေါက်တာတော်မီဝင်းဘတ်ကိုမေးပြီးဥတ္တမောင်တန်ပြပြခဲ့တာပါမကြာခင်အနောက်ဘက်ဆင်ကနာတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားနဲ့ဥရုယာသီစီစဉ်နေဆက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရယူပါရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့စနေညအစီအစဉ်လေးကိုည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ငံဝက်ပိုင်းကအစီအစဉ်မှာတော့စနေညတိုင်းပြောပြပေးနေကြနောက်ပတ်စဉ်ခန္ဓာတွေကလေယာစီးပွားနဲ့ဥတုရာသီအစီအစဉ်မတိုင်ခင်အာရှနိုင်ငံရေးပထမပါထိုင်ဝမ်နဲ့ဘင်္ဂလားဒေ့ရွှေကောက်ပွဲတွေနဲ့မြန်မာမှာတရုတ်ကြားဝင်လာတာကိုပြောထားပါတယ်အာရှဒေသနဲ့ကမ္ဘာတည်ငြိမ်ရေးအတွက်အရေးပါတဲ့ထိုင်ဝမ်ရွေးကောက်ပွဲကိုစနေနေ့ကျင်းပခဲ့ပါတယ်ဒီနေ့ပါထိုင်ဝမ်ကိုတရုတ်ကသူပိုင်းလို့ကြွေးကြော်ထားပေမဲ့ထိုင်ဝမ်ပြည်သူအများစုကတော့သူတို့ကိုသူတို့ထိုင်ဝမ်သားလို့ပဲယူဆကြပါတယ်ဘင်္ဂလားဒေ့ရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ရှိတ်ခါစီနာရဲ့ပါတီကပဲစတုထအခြေမြောက်ဆက်နိုင်လိုက်ပြန်ပါတယ်ဘင်္ဂလားဒေ့ရှ်အတိုက်ခံတွေကတော့ကန့်ကွက်နေပြီးဒီမိုကရေစီအကျက်အတဲဆိုင်နေပြီလို့လည်းပြောပါတယ်မြန်မာမှာတော့အဖြစ်ခက်ရစေတရုတ်ကဂျာဝန်ဆောင်ရွက်ပေးခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။ကိုစော်မိုးကျော်စူစီပြောပြပေးပါအောင်ခင်ဗျာ
။ထိုင်ဝမ်မှာသမ္မတရွေးကောက်ပွဲကို January 17ရက်နေ့စနေနေ့မှာကျင်းပပါတယ်။အဓိကဝင်ရောက်ရှင်ပြိုင်သူတွေကတော့လက်ရှိအာဏာရပါတီတိုးတက်သောဒီမိုကရက်ပါတီ DPP ရဲ့ကိုယ်စားလှယ်ဒုတိယသမ္မတလိုက်ချန်တီအဓိကအတိုက်ခံကွန်မန်ဒန်ကိုစလဲဟိုယိုဟီနဲ့ထိုင်ဝမ်ပီပယ်ပါတီကကိုဝန်ဂျီတို့ဖြစ်ပါတယ်။လက်ရှိအာဏာရ DPP ရဲ့ကိုစလဲလိုက်ချန်တီဟာအမေရိကန်ဟာဗတ်တက္ကသိုလ်ဆင်းဖြစ်ပြီးထိုင်ဝမ်လွတ်လပ်ရေးလိုလားသူအဖြစ်သတ်မှတ်ခံထားရပါတယ်။ထိုင်ဝမ်အနေနဲ့လွတ်လပ်တဲ့နိုင်ငံအဖြစ်ကြိုးပမ်းပါကိုတရုတ်ကစိုးရိမ်နေပါတယ်။တရုတ်ကဒီရွေးကောက်ပွဲမှာလွတ်လပ်ရေးလိုလားတယ်လို့သတ်မှတ်ခံထားရတဲ့DPP အနိုင်မရရေးဖိအားပေးတာတွေချိန်ချောက်တာတွေလုပ်ခဲ့ပါတယ်။တရုတ်ကထိုင်ဝမ်ကိုသူပိုင်လို့ကြွေးကြော်နေပေမဲ့ထိုင်ဝမ်ကျွန်းသားအများစုကတော့သူတို့ကိုသူတို့တရုတ်လို့မယူဆဘဲထိုင်ဝမ်လို့သာယူဆပါတယ်။ထိုင်ဝမ်ချန်ချီအမျိုးသားတက္ကသိုလ်က2023ခုနှစ်ဇန်နဝါရီလစစ်တမ်းနေ့အရထိုင်ဝမ်ပြည်သူ63ရာခိုင်နှုန်းနီးပါးကကိုယ့်ကိုယ်ကိုထိုင်ဝမ်လို့ယူဆပြီး30ရာခိုင်နှုန်းလောက်ကထိုင်ဝမ်နဲ့တရုတ်နှစ်မျိုးလုံးဖြစ်တယ်လို့ခန့်ယူပါတယ်။နှစ်တသမ900ခန့်နှုန်းပဲသူတို့ကိုသူတို့တရုတ်လို့ခံယူတယ်လို့ဖော်ပြထားပါတယ်။ခေတ်သစ်သမိုင်းမှာထိုင်ဝမ်ကျွန်းဟာတရုတ်ပြည်မကြီးအစိုးရအောက်မရောက်ခဲ့ဘူးပါဘူး။တရုတ်ပြည်ချင်းမင်းဆက်လက်ထက်18ရာစုအထိထိုင်ဝမ်ကျွန်းဟာတရုတ်လက်အောက်မှာရှိခဲ့ပေမဲ့တရုတ်ကဂျပန်ကိုဆစ်ရှုံးပြီး1895ခုနှစ်မှာထိုင်ဝမ်ကျွန်းဟာဂျပန်ပိုင်ဖြစ်ခဲ့ပါတယ်။1945ခုနှစ်ဒုတိယကမ္ဘာစစ်မှာဂျပန်ဆစ်ရှုံးတဲ့အခါထိုင်ဝမ်ကျွန်းဟာချန်ကေရှိတ်ဦးဆောင်တဲ့တရုတ်ကွန်မန်ဒန်အစိုးရလက်ထက်ပြန်ရောက်ခဲ့ပါတယ်။1949ခုနှစ်ကွန်မန်ဒန်မြမအခေါ်တရုတ်ဖြူတွေမော်စီတုံးဦးဆောင်တဲ့ကွန်မြူနစ်တွေကိုဆစ်ရှုံးတဲ့အခါထိုင်ဝမ်ကျွန်းကိုစုခွာပြီးတရုတ်သမ္မတနိုင်ငံအဖြစ်ဆက်လက်ရပ်တည်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်မှာကိုပိုင်ဘာသာစကားရှိတဲ့မူရင်းဌာနတိုင်းရင်းသားတွေလည်းအများအပြားရှိပါတယ်။ဒါကြောင့်ခေတ်သစ်သမိုင်းမှာထိုင်ဝမ်တွေဟာသူတို့ကိုသူတို့တရုတ်ဆိုတာထက်ထိုင်ဝမ်ဆိုတဲ့ဂုံအင်လက္ခဏာကိုပို့ပြီးထိတွေ့ခံယူကြတာဖြစ်ပါတယ်။အထူးသဖြင့်လူငယ်တွေအကြားမှာသူတို့ဟာထိုင်ဝမ်ဖြစ်တယ်လို့ယူဆကြပါတယ်။ဒါကြောင့်ထိုင်ဝမ်ကိုတိကျလွတ်လပ်တဲ့နိုင်ငံအဖြစ်ထူထောင်ဖို့လိုလားတဲ့ဥယျာဉ်ပိုများလာတယ်လို့ယူဆနိုင်ပါတယ်။တရုတ်ကတော့လိုအပ်ရင်အင်အားသုံးမယ်လို့ပြောထားပါတယ်။အမေရိကန်ပြည်ထောင်စုကတော့ထိုင်ဝမ်ရဲ့ဒီမိုကရေစီကိုအားပေးပါတယ်။ရွေးကောက်ပွဲပြပခြင်းအစစ်မြင့်အမေရိကန်အရာရှိဟောင်းနေပါဝင်တဲ့ unofficialအလို့တဘောကိုစလဲအဖွဲ့ကိုဆင်လွတ်မယ်လို့အမေရိကန်အစိုးရကဇန်နဝါရီလ10ရက်နေ့မှာကြေညာထားပါတယ်။အခုလိုအချိန်မှာပဲမြမအိနေချင်းဘင်္ဂလားဒေ့ချ်မှာဇန်နဝါရီလ9ရက်နေ့ကရွေးကောက်ပွဲလုပ်ခဲ့ပြီးလက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့အဝါမေလီပါတီပဲအနိုင်ရတဲ့အတွက်ရှိတ်ဟာစီနာဟာ၄ချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်လာပြန်ပါတယ်။ခါလီဒါဇီယာဦးဆောင်တဲ့အတိုက်ခံဘင်္ဂလားဒေ့ချ်အမျိုးသားပါတီ BNP ကတော့ဒီအစိုးရကတရားမဝင်ဘူးလို့ပြောဆိုပါတယ်။ BNP ပါတီခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအဗ်ဒူရယ်မိုယင်ခန်ကအခုလိုပြောပါတယ်
။ This government is illegitimate by a fake.
ဒီအစိုးရကတရားမဝင်ပါဘူး။သူတို့ဟာအတူအရောင်ရွေးကောက်ပွဲကိုကျင်းပခဲ့တာပါ။ရွေးကောက်ပွဲမှာပြည်သူအများအပြားဟာမဲမပေးခဲ့ကြပါဘူး။ဒါဟာအတူအရောင်ရွေးကောက်ပွဲနဲ့အစိုးရအဖြစ်အုပ်ချုပ်လို့မရဘူးဆိုတာကိုသူတို့ကသက်တည်ပြခဲ့တာပါ
BNP ပါတီကရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပါတယ်ရှေ့ဟာစီနာကတော့ January 17ရက်နေ့ဝန်ကြီးချုပ်အဖြစ်ထပ်မံကျန်းသစ္စာကျင်းပခဲ့ပါတယ်ရွေးကောက်ပွဲမှာပါတီတစ်ခုဝင်မပါတာနဲ့ဒီမိုကရေစီမရှိဘူးလို့ပြောလို့မရဘူးလို့သူမကတုံ့ပြန်ထားပါတယ်ဝန်ကြီးချုပ်ရှေ့ဟာစီနာဟာအတိုက်အခံပါတီတွေနဲ့ခေါင်းဆောင်တွေကိုဖိနှိပ်တာဖန်စီတာထောင်ချတာရွေးကောက်ပွဲဝင်ခွင့်ပိတ်ပင်တာတွေလုပ်ခဲ့ပြီးဒီမိုကရေစီကိုချိမ့်ချောက်နေတယ်လို့ဆွဆွဲခံထားရပါတယ်။သူဝင်ကြီးချုပ်ဖြစ်လာတဲ့အပေါ်အမေရိကန်နဲ့ဗြိတိန်ကလည်းဝေဖန်ထားပြီးရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲတရုတ်ရဲ့ဂျာဝင်စစ်ဆက်ပေးမှုနဲ့မြန်မာနိုင်ငံအရှေ့မြောက်ဒေသကတိုက်ပွဲတွေအပြည့်ရဖို့သဘောတူညီခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။January 12ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ
်2024年1月10日至11日在中方的斡旋和促进
January 12ရက်နေ့နဲ့17ရက်နေ့တွေမှာတရုတ်ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ယူနန်ပြည်နယ်ကုမင်းမြို့မှာမဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့နဲ့မြန်မာစစ်တပ်တို့တွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ချက်ချင်းအပြည့်ရဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။အငင်းပွားမှုနဲ့မပြည့်လည်မှုတွေကိုလည်းငင်းညံ့တဲ့နည်းနဲ့ဆွေးနွေးဖြေရှင်းဖို့သဘောတူခဲ့ကြပါတယ်
။ဒါအပြင်မြန်မာနိုင်ငံမှာရှိတဲ့တရုတ်စီမံကိန်းတွေနဲ့နေဇတ်တလျှောက်နေထိုင်တဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးတွေကိုမထိခိုက်စေဖို့နှစ်ဖက်လုံးကကတိပြုခဲ့တယ်လို့လည်းပြောရေးဆိုခွင့်ရှိသူမော်နင်ကပြောပါတယ်။သက်ဆိုင်ရာအဖွဲ့တွေအနေနဲ့သဘောတူညီချက်တွေကိုဆက်လက်အကောင်အထည်ဖော်ပြီးငြိမ်းချမ်းရေးအတွက်ဆက်လက်လှုပ်ဆောင်ဖို့ကိုတရုတ်ကမျှော်လင့်တယ်လို့လည်းသူမကပြောဆိုခဲ့ပါတယ်။ထိုင်ဝမ်အရေးတောင်တရုတ်ပင်လယ်ပြင်အရေးတွေအပြင်အမေရိကန်နဲ့ပြိုင်ဆိုင်မှုတွေကြောင့်တင်းမာမှုတွေရှိနေချိန်တရုတ်ဟာအိန္ဒိယသမုဒ္ဒရာထွက်ပေါက်ကြောက်ဖြူရင်းနှက်စိတ်အပါအဝင်ယူနန်ရန်ကုန်ယထာလန်းစီမံကိန်းကစလို့တရုတ်စီမံကိန်းတွေမြန်မာနိုင်ငံမှာအကောင်အထည်ဖော်နိုင်ဖို့အတွက်တရုတ်ဟာမြန်မာနိုင်ငံတည်ငြိမ်ရေးကိုအသွွန်လှုပ်ဆောင်နေတယ်လို့သုံးသပ်တာတွေလည်းရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြန်ပြလာရတယ
်။ထိုင်ဝမ်နဲ့ဘင်္ဂလားဒေ့ရှ်ရေကောက်ပွဲတွေနဲ့မြန်မာမှာတရုတ်ဂျာဝန်လာတာကိုကုစော်မှုကျော်ပြောပြတဲ့အာရှနိုင်ငံရေးအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ကြရတာပါ။အခုတော့လေယာစီပွားပတ်စင်ကဏ္ဍပါရှမ်းမြောက်တိုက်ပွဲတွေကြောင့်စိုက်ပျိုးကုန်ပါပို့တဲ့တရုတ်နယ်စပ်ကုန်သွယ်ရေးအကြီးကျယ်ထိခိုက်တာအပအဝင်ကိုပြောထားပါဗျ။တိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာနေဆက်ကုန်သွယ်ရေးစုံကြီးတွေရန်နာထားရပြီးလမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်နေရတယ်လို့တရုတ်မြန်မာနေဆက်ကုန်သွယ်ရေးကလည်း၈လတာအတွင်းအမေရိကန်ဒေါ်လာသန်း150အထိချဆင်းသွားခဲ့ပါတယ်။ဒီသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်တည်နှံတွေဈေးတက်ကြဘလို့ရှိပါလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီး Pharma Times Media အဖွဲ့ကပြောပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကဏ္ဍမှာအမေရိကန်ဒေါ်လာတန်150နီးပါးရော့ကျသွားတယ်ဆိုတဲ့သတင်းနဲ့စကြင်ပါရစေ2023-2024 ဘဏ္ဍာနှစ်ရဲ့၈လတာကာလအတွင်းမှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကအမေရိကန်ဒေါ်လာတန်150နီးပါးရောကျသွားတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစီရင်တွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2022-2023ဘဏ္ဍာနှစ်၈လအတွင်းမှာတရုတ်မြန်မာနယ်စပ်ပို့ကုန်ကဏ္ဍကနေအမေရိကန်ဒေါ်လာ 1.8 ဘီလီယံကျော်ရရှိခဲ့ပြီးအခုဘဏ္ဍာနှစ်၈လအတွင်းမှာတော့တရုတ်မြန်မာနယ်စပ်ပို့ကုန်ကဏ္ဍမှာအမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်သာရရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလကစလို့လက်ရှိအချိန်ထိရှမ်းပြည်နယ်မြောက်ပိုင်းမှာမြို့သိမ်းတိုက်ပွဲကြီးတွေဖြစ်ပွားနေတာကြောင့်မူဆယ်105မိုင်အပါအဝင်နေဆက်ကုံသွယ်ရေးစုံကြီးတွေရနာထားရပြီးလမ်းမဆက်သွယ်ရေးပြတ်တောက်မှုတွေလည်းဖြစ်ပေါ်နေတယ်လို့မူဆယ်105မိုင်နေဆက်ပုတ်ကုံလုပ်ငန်းရှင်တဦးကပြောပါရယ်တရုတ်မြန်မာနေဆက်ကုံသွယ်ရေးမှာအဓိကအရေးပါတဲ့မူဆယ်105မိုင်ကျင်းစန်းကျော်ကိတ်ရှင်းရွှေဟော်ကျူကုတ်ပန်ဆန်းကိတ် မုံကိုနေဆက်ဂိတ်ပေါက်တွေအားလုံးပြီးခဲ့တဲ့အောက်တိုဘာ28ရက်ကနေအခုနှစ် January 10ရက်နေ့အထိကုန်သွယ်မှုရပ်တန့်နေတာဖြစ်ပါတယ်
အားလုံးဝယ်မှုနဲ့ပါလာတဲ့အတွက်ဇီနုံမြတ်တက်နေပါတယ်အခုနေ့မှာပြင်းလဲစိုက်ပြူနိုင်တဲ့မြို့အားလူအပါဝင်ဈေးကွက်ထဲကအားလုံးဝယ်မှုနဲ့ပါလာတဲ့အတွက်ဇီနုံမြတ်တက်လာတာဖြစ်တယ်လို့တုံသူတွေနဲ့အားလုံးဝယ်ရဲ့လုပ်ငန်းရှင်တွေကပြောပါတယ်မြန်မာနိုင်ငံကအားလုံးတွေကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပြူကြပြီးဒီဇင်ဘာလနဲ့ဇန်နဝါရီလတို့မှာစိုက်ပြူကြတာဖြစ်ပါတယ်လက်ရှိမှာရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တရုတ်မူဆင်လန်ချောင်းတွေပိတ်ထားရတဲ့အတွက်တရုတ်ဘက်ကဝေရောက်နေတဲ့မျိုးအလူအပါဝင်အလူမျိုးစားအလုံးဇီးနှုတ်မြင့်တနေတာဖြစ်တယ်လို့ရှမ်းပြည်နယ်နောင်တရားမြို့နယ်ကအလူဆိုင်တောင်သူတို့ကပြောပါတယ်။အရင်ကဈေးကွက်တွေမှာမျိုးအလူတစ်ပိတ်တာကို2000ကျပ်လောက်ပေါင်စီရှိရကနေလက်ရှိမှာတော့အမျိုးစားလိုက်အလူတစ်ပိတ်တာကို3500ကနေ4000ကျပ်လောက်ထိဈေးမြင့်တလာတာကိုတွေ့ရပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာတရုတ်အာလူကတပိတ်တာကို2900ကနေ2900ကျပ်လောက်ပေါက်စီရှိနေပြီးရှမ်းပြည်နယ်အောင်ပန်းစည်းကွက်မှာတော့အာလူအမျိုးစားလိုက်တပိတ်တာကို1300ကနေ4000ကျပ်လောက်ထိပေါက်စီရှိနေရဖြစ်ပါတယ်လက်ကလုံးမှာတော့ရှမ်းပြည်နယ်ကအာလူကိုရေသွေးစိုက်ပြူလို့ရတဲ့ဒေသတွေမှာစက်တုံစီဝင်ရတဲ့အခက်အခဲတွေရှိနေတယ်လို့ကုန်သင်ယူပို့ဆောင်ရေးစရိတ်တွေလည်းမြင့်တက်နေတယ်လို့ရှမ်းပြည်နယ်အောင်ပန်းမြို့နယ်ကအလူဆိုင်မျိုးရောင်ချသူတူကပြောပါတယ
်အိန္ဒိယကိုထောက်ပတ်သည့်တန်ချိန်တစ်ထောင်ခန့်တင်ပို့နိုင်ဖို့သဘောတူထားပေမဲ့တင်ပို့နိုင်ခြင်းမရှိတော့ဘူးလို့ကုန်သည်တွေကပြောဆိုထားပါတယ်အခုနှစ်ထောက်ပတ်သည့်ရာသီမှာအိန္ဒိယဈေးကွက်ကိုမြန်မာထောက်ပတ်သည့်တန်ချိန်တစ်ထောင်လောက်တင်ပို့နိုင်ဖို့သဘောတူစာချုပ်ချုပ်ဆိုထားပေမဲ့အကြောင်းမျိုးမျိုးကြောင့်တင်ပို့နိုင်ခြင်းမရှိတော့ဘူးလို့မြန်မာနိုင်ငံထောက်ပတ်သည့်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းကထုတ်ဖော်ပြောဆိုလာပါတယ်ထောက်ပတ်သည့်ကိုပင်လယ်ရေကြောင်းကတဆင့်အိန္ဒိယနိုင်ငံကိုတင်ပို့ဖို့ပြင်ဆင်ခဲ့ပေမဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံခြားငွေလဲနှုန်းကွာဟမှုပြဿနာအပါအဝင်အသီးအရည်အသွေးမပြည့်မီတဲ့အခက်အခဲတွေကြောင့်တင်ပို့မှုမလုပ်နိုင်တာလို့မြန်မာနိုင်ငံထောက်ပတ်သည့်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအတွင်းရေးမှူးဦးကျော်စိုးမင်းကပြောပါဗျာ။အိန္ဒိယကိုစ
ံတဆောင်လို့ကျွန်တော်စာချုပ်ထုတ်ထားတယ်လေ။ဒါကတော့မတင်ပို့နိုင်ဘူးအကြောင်းမျိုးကြောင့်ပေါ့ဗျာကျွန်တော်တို့ကျွန်တော်တို့ထောက်ပတ်တည်းအရေးကြီးပိုင်းနဲ့ဆိုင်တာပေါ့အကုန်လုံးနဲ့ဆက်ဆိုင်သွားအဲအကြောင်းမပို့နိုင်ဘူးဗျဒီနဲ့သွားပြကြသွားရတယ်ချီရတော့ရေချောင်းကနေပေါ့နော်ဆင်မပြေဘူးပေါ့နော်ကျောင်းရင်းကကြတော့ကျွန်တော်တို့ကဒီလင်းလုံးကြီးကမငြိမ်နေတော့ပေါ့နော်ကျွန်တော်တွက်ချက်လို့မရဘူးအဲအကြောင်းကျွန်တော်တို့အော်တခြားအချင်းတွေလည်းပါတော့ပေါ့နော်အဲအကြောင်းကျွန်တော်တို့ခုလက်ရှိရတော့ဒီနေ့ခုဘဝကျွန်တော်ဆိုင်ငံလိုက်တယ်ကြာတောင်းဆိုပါတယ်တန်တဆောင်လေးတောင်းဆိုတယ်ဒါပေမဲ့ကျွန်တော်မပို့နိုင်ခဲ့ဘူးပေါ့
အိန္ဒိယကိုထောက်ပတ်သည့်တင်ပို့နိုင်ဖို့အတွက်စာချုပ်မှာချုပ်ဆိုထားတဲ့ဈေးနှုန်းကရန်ကုန်စိုက်ကန်းအရောက်ထောက်ပတ်သည့်တကီလိုကိုအနိုင်ဆုံးဈေးအမေရိကန်ဒေါ်လာ2ဒေါ်လာနှုန်းနဲ့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်ကုန်တယ်ရေအနေနဲ့အယောင်းဝယ်စာချုပ်ကိုနားလည်မှုစာချုပ်လော MOU အနေနဲ့ချုပ်ဆိုခဲ့တာဖြစ်တဲ့အတွက်စာချုပ်ပြက်ပြဲသွားလို့ရောက်ချေးပေးရတာမရှိပေမဲ့တောင်သူတွေအတွက်ဈေးကောင်းရရှိမဲ့အခြေအနေကနေလွဲချော်ခဲ့ရတယ်လို့ကုန်တယ်တွေကသုံးသပ်ကြပါဗျာ။
ကျွန်တော်တို့အစားရပြောထားတယ်စရောင်းနိုင်ငံဥပဒေမငြိမ်ဘူးပေါ့နော်။ငွေတော့မငြိမ်ဘူးကျွန်တော်တို့အဲကြောင့်အရှင်ပဲချုပ်ထားပါတယ်ကမ။ပို့နိုင်အောင်ဆိုရင်လည်းကျွန်တော်တို့စာချုပ်ကိုဟိုပယ်လာနောက်ဆုံးပေါ့ဆိုကျွန်တော်တို့အကြောင်းပြန်ပေးရပါတယ်ဗျ။သူကမတော်လာတော့အနည်းဆုံးချုပ်ထားတော့လေ။အဲဆိုရင်တော့သူတောင်းကြည့်ဈေးပေါကောင်းပို့ရအောင်ပေါ့လား။ဟုတ်ပါတယ်ဗျ။ဟုတ်ကဲ့ဒါပေမဲ့တာဝန်ယူတာဝန်ချဖို့ရည်ရဲ့ဒါအစ်စ်လေးကိုလည်းကျွန်တော်ဖြတ်ရမှာပေါ့နော်။အကုန်လုံးတော့ဥမာမရအပြည့်ဝမရဘူးက $100ဟော200ခန့်တော့ဆောင်ရမယ်။တခြားဟိုဘယ်လိုပြောမလဲထုတ်ဖို့ဖြစ်စင်နေပါလေကျွန်တော်တို့ဒီနည်းနည်းဆော့ဖြစ်တာပေါ့နော်။
အခုနှစ်မှာမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်မြန်မာထောပတ်သီးကိုအိန္ဒိယဈေးကွက်အပါအဝင်မလေးရှားစင်ကာပူနိုင်ငံတွေကိုလည်းတင်ပို့နိုင်ရင်မရှိတော့ဘဲထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုသာတာရှိလိုက်နေဆက်လမ်းကြောင်းကနေတင်ပို့မှုရှိနေတယ်လို့ဆိုပါတယ်။လက်ရှိတောင်ကြီးဈေးကွက်မှာထိုင်းဘက်ကိုတင်ပို့နိုင်မဲ့အရေးသွေးမီထောပတ်သီးတကီလိုကို3000ကျပ်လောက်ပေါက်ဈေးရှိနေပြီးတာရှိလိုက်မြို့နယ်ဈေးကွက်မှာတော့တကီလိုကို4500ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်။
အခုစပီးဇန်နဝါရီလနေ့ရနေ့ကနေ9ရက်နေ့ထိဈေးကွက်တွင်တည်ချနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနန်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်
ရန်ကုန်အသား၅ဆီခွဲမှာစစ်သားလေးလီစင်းတို့ကစီပီချက်အကောင်လိုက်တပိတ်တာကို၈000ကျပ်နဲ့တပတ်အတွင်းဈေးငယ်နေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကအယောင်းဝယ်ဖြစ်ခဲ့တဲ့ဈေးနဲ့ရှင်ရင်တော့တပိတ်တာကို1500ကျပ်လောက်ဈေးကျဆင်းသွားတာဖြစ်ပါတယ်။စီပီဝက်ပေါင်တာကတော့တပိတ်တာကို18000ကျပ်။အမေတာကလည်းတပိတ်တာကို18000ကျပ်ဆိုင်တာကတပိတ်တာကို3000ကျပ်လောက်ပေါင်စီရှိနေပြီးတပတ်လုံးဈေးငိန်နေတာကိုတွေ့ရပါတယ
်။ရန်ကုန်ပြည်နယ်ဈေးကွက်မှာစပိုးကြောင်သုံးတီးနံဖြစ်တဲ့ကျက်သွန်ဖြူဈေးနှုန်းတွေကတော့ပုံမှန်အဝင်ရှိနေတာကြောင့်ဈေးငိန်နေပါတယ်။ကျက်သွန်ဖြူကျူကောက်ကတပိတ်တာကို9500ကနေ9800ကျပ်ကြာရှမ်းပြည်နယ်အောင်ပန်းဒေသထွက်ကျက်သွန်ဖြူကတော့တပိတ်တာကိုအမျိုးအစားလိုက်15000ကနေ16800ကျပ်ကြာပေါင်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်ကဈေးနှုန်းတွေအတိုင်းတည်ငြိမ်နေပါတယ် January 9ရက်နေ့ပေါက်ဈေးအရကျက်သွန်ဖြူဥတလုံးအကြီးကတော့တပိတ်တာကို2500ကျက်လောက်ပေါက်ဈေးရှိနေပြီးတပတ်အတွင်း3000ကျက်လောက်ဈေးတက်လာတာကိုတွေ့ရပါတယ
်ဂျင်းဈေးနှုန်းကတော့ပြင်ပတည်ပုံမရှိပဲပြင်သွင်းအသုံးသာရှိနေရကြောင့်ဈေးကျရိပ်ပြနေပါတယ်ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာတော့ January 9ရက်နေ့ပေါက်ဈေးအရဂျင်းအခက်ကြီးအသက်တပိတ်တာကို3400ကျပ်လောက်ပေါက်ဈေးရှိနေပြီးတရားကျပ်ဈေးကျဆင်းသွားပါတယ်ဂျင်းဦးမမြင်းကြီးကတပိတ်တာကို3200ကျပ်လောက်ပေါက်ဈေးရှိနေပြီးဈေးငိုက်နေပါတယ်ခုတင်ဆက်ပေးထားတဲ့ဒီနန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ရှမ်းမြောက်တိုက်ပွဲတွေကြောင့်စိုက်ပျိုးဂုံပါပို့တဲ့တရုတ်နယ်စပ်ဂုံတွေအကြီးအကျယ်ထိခိုက်ရတာအပါအဝင်ကို The Farmer Times Media ကပြောပြပေးခဲ့တာပါအခုတော့ဥတုရာသီနဲ့အနာဂတ်အစီအစဉ်မှာအနှွေမြူအေဂျင်စီကနေအနာတိကတိုက်မှာပလတ်စတစ်အမှိုက်မှုံရောက်နေတာကိုတွေ့ရှိလိုက်ပါတယ်။အာဂျင်တီးနားနိုင်ငံနဲ့အပြည်ပြည်ဆိုင်ရာအနှွေမြူစွမ်းအင်အေဂျင်စီ IAEA တို့ပူးပေါင်းပြီးပထမဆုံးသိပ္ပံသုတေသနလုပ်ငန်းကိုအနာတိကတိုက်မှာစလိုက်ပါတယ်။လူသူရောင်းပေါင်နေလှတဲ့ကမ္ဘာတာဝန်ရိုးစုမှာကမ္ဘာသဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့ဒီပလတ်စတစ်အမှုန်မှားတွေဘလောက်တိုင်းထားပြီးရောက်နေပြီလဲဆိုတာကိုနျူကလ িয়ার သိပ္ပံပညာရပ်ကိုအသုံးပြုပြီးလေ့လာနေကြတာပါ။နောက်လောင်စူးစီးပြောပြပေးပါဦးခင်ဗျာ
။ကဘာတောင်ဝင်ရုံးစုံမော်ကအနာတိကရေခဲပြင်ထဲမှာစပခွန်အရွယ်လောက်ရှိတဲ့ပလတ်စတစ်အမိုက်တွေတော့တွေ့နေရပါပြီ။လူသူမရှိတဲ့အနာတိကမှာမိုက်ခရိုပလတ်စတစ်စရိရှာဖွေတွေ့ရှိနေတာဟာသဘာဝပတ်ဝန်းကျင်မှာပလတ်စတစ်ကြောင့်ဘလောက်တောင်ညဉ့်ညံနေပြီလဲဆိုတာသက်သေပြလိုက်တာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာအနုမျိုးစွမ်းအေဂျင်စီ IAEA အကြီးအကဲ Rafael Mariano Grossi ကပြောပါတယ
်။ Que estamos iniciando por primera vez en la historia entre el organismo internacional
de ကမ္ဘာပြဿနာကြီးတစ်ခုဖြစ်တဲ့ plastic စရိဟာအန္တာတိကပတ်ဝန်းကျင်မှာဘလောက်ရောက်နေပြီလဲဆိုတာအပြည်ပြည်ဆိုင်ရာအနုမျိုးစွမ်းအေဂျင်စီနဲ့အာဂျင်တီးနားသမ္မတနိုင်ငံတို့ကြားသမိုင်းမှာပထမဆုံးအကြိမ်ဖြစ်ပူးပေါင်းလေ့လာကြတာဖြစ်ပါတယ်ဒီဒေတာမှာပလတ်စတစ်အမှုန်အမွှားတွေဘလောက်ထိရောက်နေပြီလဲဆိုတာအဆုံးဖြတ်ပေးမဲ့သိပ္ပံနည်းကြလေ့လာတဲ့လုပ်ငန်းဖြစ်ပါတယ်နိုင်ငံတကာအတိုင်ဝန်းကလည်းတဘာဝပတ်ဝန်းကျင်ဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာပံ့ပိုးပေးနိုင်တဲ့သိပ္ပံနည်းကြအချက်အလက်တွေမရှိကြသေးပါဘူးဒါကြောင့်လဲပလတ်စတစ်အမှိုက်နဲ့ဆိုင်တဲ့ပြဿနာကိုသိနိုင်အောင်data အချက်လက်တွေကိုကျွန်တော်တို့စူးစမ်းကောက်ယူနေကြတာဖြစ်ပါတယ
်။အာဂျင်တီးနားအနာတိကအခြေစိုက်စခန်းမာရန်ဘီယိုမှာဇန်နဝါရီ6ရက်နေ့ကသတင်းထောက်တွေကိုအဲဒီလိုပြောဆိုခဲ့တာပါ။ IAEA ရဲ့အကြီးအကဲနဲ့အာဂျင်တီးနားသမ္မတဟာဗီယာမယ်လေးရိုလိုက်ပါလာတဲ့အဖွဲ့ဟာအနာတိကတိုက်ကိုဇန်နဝါရီလဆမ်းပိုင်းမှာတွားရောက်ပြီးပလတ်စတစ်ပြဿနာအတိမ်နဲ့ကိုပို့ပြီးတော့နားလေသဘောပေါက်စေမဲ့သူတည်တနာလုပ်ငန်းကိုစတင်ခဲ့ပါတယ်။ IAEA ရဲ့သိပ္ပံပညာဆိုင်ရာအဖွဲ့မှလာရောက်လုပ်ကိုင်နေတဲ့သူတေတီလူကတ်စ်ရူဘာတိုကအခုလိုရှင်းပြပါတယ
်။ Special attention en la fracción más pequeña de los microplásticos.
ဒီစားအသေးငယ်ဆုံး microplastics တွေကိုကျွန်တော်တို့အထူးအာရုံစိုက်လေ့လာနေပါတယ်။အဲ့ဒီ plastic တွေဘယ်ကလာသလဲဆိုတာကိုပါလေ့လာနေတာပါ။ကောကတစ်ဖက်ချမ်းကနေပင်လယ်ရေတွေနဲ့ရောက်လာသလားဒါမှမဟုတ်အန္တာတိကမှာသူ့ဘာသာဖြစ်လာလားဆိုတာလေ့လာနေပါတယ
်။မိုနာကိုအနာဝါပဝန်းကျင်တက်ခွဲခန်းကသိပ္ပံပညာရှင်တွေဟာအနာတိကမှာစကန်းချစုဆောင်ထားတဲ့နမူနာတွေကို IAEA ရဲ့ New Tech Plastic ညဉ့်ညမ်းမှုထိန်းချုပ်ရေးနျူကလ িয়ার နည်းပညာဌာနမှလေ့လာနေကြပြီဖြစ်ပါတယ်။အာဂျင်တီးနားကာလီနီသိပ္ပံသုတေသနဌာနအနည်းကဇီဝဂေဟစနစ်တွေပင်လယ်ရေ၊ကံရေ၊နှုံးမြေ တဲမြေစွန့်ပြစ်ရေစိုးတွေနဲ့အနာတိကကသရစ္ဆာနဲ့အပေါ်ပလတ်စတစ်အမှုန်အမွှားတွေရဲ့အကျိုးသက်ရောက်မှုကိုလေ့လာနေကြပြီဖြစ်ပါတယ
်ကျွန်တော်တို့မှာအဓိကညီမှန်းချက်နှစ်ခုရှိပါတယ်အန္တာတိကတောင်ပိုင်းပင်လယ်ဘက်မှာပလတ်စတစ်အမှုန်အမွှားတွေဘယ်လောက်ထိရှိနေတယ်လဲဆိုတာနဲ့သူတို့ကိုဘယ်လိုဆွေးမြေ့ပျက်စီးသွားအောင်လုပ်မလဲအန္တာတိကဘက်ကိုမရောက်အောင်ဘယ်လိုလုပ်မလဲဆိုတာလေ့လာကြဖို့ဖြစ်ပါတယ်
မိုက်ခရိုပလတ်စတစ်တွေကြောင့်အနာတိကတိုက်ကရေခဲလွှာရဲရောင်ပြဟန်နိုင်မှုအားနည်းသွားတာ၊ကျန်းတဲ့ရေခဲမျက်နှာပြင်တွေပြောင်းလဲလာတာ၊ယောဂပိုးမွားတွေပိုးပြီးတော့အားကောင်းလာတာ၊ရေခဲတို့ဖွဲ့စည်းပုံစနစ်အားနည်းလာတဲ့အတွက်အနာတိကရေခဲတို့ပမာဏတွေနည်းလာစေပါတယ်။ရာသီဥတုပြောင်းလဲမှု၊လေတုအခြေအနေနဲ့သမုတ်တရားလေတုအနေအထားတို့ရဲ့လွှမ်းမိုးမှုတွေနဲ့မိုက်ခရိုပလတ်စတစ်ပါဝင်မှုတွေကိုပေါင်းစပ်လိုက်တဲ့အခါမှာတော့အနာတိကဝင်ရောက်ဆုံးရေခဲတို့အပေါ်ဆိုးဝါးတဲ့အကျိုးသက်ရောက်မှုတွေဖြစ်လာစေပါတယ်။ကမ္ဘာတောင်ဝင်ရိုးစွန်းကလူမနေတဲ့အာနာတိကရေခဲပညီတဲ့ပလတ်စတစ်အမှုန်အမွှားတွေဘယ်လောက်ရောက်လာသလဲဆိုတာကိုရေအရင်းမြစ်တွေနှုံးမြေတွေနဲ့ပင်ကွင်းလေးတွေရဲ့မစင်နမူနာတွေကိုပါနျူကလ িয়ার သိပ္ပံပညာရပ်ကိုသုံးပြီးတော့လေ့လာနေကြတာဖြစ်ပါတယ်။ IAEA နဲ့အာဂျင်တီးနားအာနာတိကတိုက်ဆိုင်ရာ Institute IAEA တို့ပူးပေါင်းပြီးတော့ဆောင်ရွက်တာဖြစ်ပါတယ
်။ The health of Antarctica is essential for the health of the planet.
အန္တာတိကတိုက်ရဲ့ကျန်းမာရေးဟာကမ္ဘာကျိုးရဲ့ကျန်းမာရေးလည်းဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်ကိုထိခိုက်လာနေတဲ့ပလတ်စတစ်အမှုန်အမွှားတွေဟာအန္တာတိကတိုက်ကိုလည်းအလွတ်မပေးပါဘူး။ဒါကြောင့်ပလတ်စတစ်အမှိုက်ထိန်းချုပ်ရေးဆောင်ရွက်နေကြတဲ့ IAEA လက်အောက်ခံ Nutec Plastic ဌာနမှာသိပ္ပံဆိုင်ရာသုတေသနလုပ်ငန်းတွေစတင်နေပါပြီ။အန္တာတိကမှာပလတ်စတစ်တွေဘလောက်ထိရောက်နေပြီလဲဆိုတာလေ့လာဆန်းစစ်မှာဖြစ်ပါတယ
်။ကမ္ဘာတဝန်းနိုင်ငံပေါင်းစုံမှာပလတ်စတစ်အမှုန်အမွှား Micro Plastic တွေဘလောက်ရှိနေတယ်လဲဆိုတာကိုစတင်လေ့လာခဲ့တဲ့IAEA လက်အောက်ခံ Nutec Plastic Initiative ရဲ့လုပ်ငန်းတစ်စိတ်တည်းဒါအဖြစ်နဲ့အခုလိုဆောင်ရွက်နေကြတာလည်းဖြစ်ပါတယ
် Plastic တွေဈေးကွက်ထဲစတင်ရောက်ခဲ့တဲ့အချိန်ကတည်းကဆိုရင်တဘာဝပတ်ဝန်းကျင်ထဲစွန့်ပစ်လိုက်တဲ့ Plastic အမိုက်တန်ချိန်က9ဘီလီယံလောက်ရှိပါတယ်အများစုကပင်လယ်သမုဒ္ဒရာထဲရောက်လာတာပါ
သိပ္ပံပညာရှင်တွေကလည်းပင်ကွင်းတွေရဲ့မစင်တွေပင်လယ်ကျမ်းကအနေအနှစ်တွေနဲ့ရေခဲလွာသဝိုင်းရေနမူနာတွေကိုအနာတိကတိုက်ကကာလင်နီအခြေစိုက်စခန်းမှာခွဲခြမ်းစိတ်ဖြာလေ့လာနေကြတာဖြစ်ပြီးအခြားနမူနာတွေကိုတော့မိုနာကိုနိုင်ငံထဲက IAEA ရဲ့သုတေသနစင်တာကိုပေးပို့စစ်ဆေးနေတာဖြစ်ပါတယ်။ Nutec ဓာတ်ဝက်ခန်းမှာအသုံးပြုနေကြတဲ့ Nuclear နဲ့ Isotope နည်းပညာတွေကတော့သဘာဝပတ်ဝန်းကျင်ထဲ Micro Plastic ပတ်ဝန်းမှုပမာဏကိုခွဲခြမ်းစိတ်ဖြာပေးပါတယ်။အဲ့ဒီလိုတည်ကြတဲ့သိပ္ပံနည်းကြအချက်လက်တွေကတော့တဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်လာနေတဲ့ပလတ်စတစ်အမိုက်လျှော့ချရေးပလတ်စတစ်အမိုက်စွန့်ပစ်ရေးဆိုင်ရာအစီအမံတွေမူဝါဒတွေကိုချမှတ်အကောင်အထည်ဖော်တဲ့နေရာမှာအရေးကြီးတဲ့အချက်အလက်တွေလည်းဖြစ်ပါတယ်။ကျွန်မမင်္ဂလာပ
ါ။လူသူအရာပေါက်နယ်လွန်လှတဲ့အန္တာတိကတိုက်မှာတော့ပလတ်စတစ်အမိုက်မှုရောက်နေပြီးပတ်ဝန်းကျင်ထိခိုက်မှုကြီးမားလာတာကိုနှက်လောင်ပြပြပေးခဲ့တာပါ။အခုလိုပတ်စဉ်ခဏတွေပြီးမှာတော့စနေညရဲ့ VOA အစီအစဉ်လေးဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံဝန်လိုက်ပြောပြပေးပါအောင်ခင်ဗျာ
ညနာမဟာမိတ်၃ဘွဲ့နဲ့စစ်ကောင်စီအကြာယာယီအပြည့်ရဖို့ဇန်နဝါရီလ၁၇ရက်နေ့ညကသဘောတူခဲ့ကြပေမဲ့ကြောင်မဲမြို့နယ်ထဲက TNL တအောင်တက်မဟာနှစ်တရှိယာကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ TNL တပ်တို့အကြားဒီကနေ့ဇန်နဝါရီလ၃ရက်နေ့မနေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ကပြောပါတယ်။ကြောင်မဲမြို့မှာရှိတဲ့စစ်ကောင်စီ9500နှစ်စခန်းကတပ်ဖွဲ့ဝင်တွေအလုံးအင်းနဲ့ TNL စခန်းတရှိယာငင်းချမ်းရေးကုန်းကိုလာရောက်ထိုးစစ်ဆင်တာကြောင့်နှစ်နာရီလောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့PSLF TNL ပြောခွင့်ရရက BOI ကိုပြောပါတယ်ဒါဟာယာယီအပြစ်ခတ်ရစဲသဘောတူညီချက်ကိုစစ်ကောင်စီကပေါ်ပေါ်တင်တင်ချိုးဖောက်ပြီးအပြစ်ခတ်ရစဲစာချုပ်ကိုစစ်ကောင်စီဘက်ကဒုတိယအကြိမ်မြောက်ချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရှမ်းမြောက်ဒေသလောက်ကိုင်းမှာပိတ်မိနေတဲ့ထိုင်း900ကျော်ကိုအချိန်မီကယ်ထုတ်ပေးနိုင်ခဲ့တယ်လို့ထိုင်းဆိုရကပြောပါတယ်ရှမ်းပြည်မြောက်ပိုင်းလောက်ကိုင်းမြို့ကို MNDAA ကိုကန့်တပ်ဖွဲ့တွေဇန်နဝါရီလ၄ရက်နေ့ကအပြစ်ပိုင်းမသိမ့်ပိုက်ခင်အထိအဲ့ဒီမှာပိတ်မိနေတဲ့ထိုင်းနိုင်ငံသား549ဦးကိုအချိန်မီကဲထုတ်ပေးနိုင်ခဲ့တယ်လို့ထိုင်းနိုင်ငံသားရေးဌာနကပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါကိုစောင်းဝင်လိုက်ရေအခုလိုသတင်းအချင်းချုပ်အပီမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်မှုကတော့ကိုရနိုင်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျွန်ဘေးဟမ်ဆာနဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညချစ်ကြပါစေခင်ဗျာ။